Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA ရဲ့အမေရိကန်အသံရ2023ခုနှစ်ဧပြီလ26ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုက်တိုမီတာ24.50 လိုက်လမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေကြပါစေရှင်ဒီမှာတင်ကြီးထိုက်ပါဒီမနေ့ခဲစီစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်တပေါင်းသားမှာအနေခတ်သိမ့်ကင်းငင်းကြပါစေခင်ဗျာဒီကနေ့သတင်းတွေကတော့ယူကရိန်းသီးနှံတွေတခြားတိုက်ပွဲကိုပို့တဲ့အခါယူကရိန်းရဲ့အိမ်နီးချင်းတွေကသူတို့တိုက်ပွဲလဲဖြတ်တန်းွင့်ပြုမယ်လို့အကောင်းမြင်ကြောင်းဥရောပသမ္မတကလည်းစိုက်ပျိုးရေးဌာနအကြီးအကဲကပြောလိုက်ပါတယ်ရုရှားသမ္မတပူတင်ကိုဖန်ဝန်းရထုတ်ထားတဲ့အပြည့်အစုံရာဇဝတ်မှုခုံရုံးကနေထွက်မယ်လို့တောအာဖရိကသမ္မတကပြောလိုက်ပါတယ်တကဘာလုံးမှာရုရှားသမ္မတဗလာဒီမာပူတင်ကိုသဘောမကျသူအတိုးများလာနေတယ်လို့လူလူသဘောထားစစ်တမ်းလေ့လာတဲ့အဖွဲ့ကလေ့လာချက်စာအုပ်ကိုအင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့သတင်းတွေနဲ့တခြားသတင်းတွေကိုမသိင်ထိုင်းနဲ့ပဲတင်ပြပေးကြမှာပါ
။ကောင်းပါပြီရှင်။2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုးဘိုက်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ပြန်ပြီးတော့ရှင်ပြန်လာရနိုင်တဲ့အခြေအနေကိုတော့သတင်းဆောင်ပါအပြီးမှာအရေးဆုံးတင်ပြပေးမှာဖြစ်ပါတယ်။
And he remains a divisive figure. His popularity has been under 50% since the
Afghanistan withdrawal.ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရေဆုံးတော့ထိတ်တဲရောက်တဲ့နေ့ကိုဥတင်မောင်းတန်းနဲ့အတူတင်ပြပါမယ်ရှင
်ယူကရိန်းသီးနှံတွေတခြားတိုက်မြို့ကိုပို့တဲ့အခါယူကရိန်းရဲ့အိမ်နီးချင်းတွေကသူတို့တိုက်ပြီးတဲ့ဖြတ်တန်းခွင့်မကြမီတဘောယူကြလိမ့်မယ်လို့အကောင့်မြင်တဲ့အကြောင်းဥရောပသမ္မတလည်းစိုက်ပျိုးရေးဌာနအကြီးအကဲကအင်္ဂါနေ့ကပြောလိုက်ပါတယ်တချို့ဘုံဥရောပတိုက်မြို့တွေကယူကရိန်းစားကုန်တင်သွင်းတာပိတ်ပင်လိုက်ပြီးတဲ့နောက်ဂျုံပြောင်းမုံညင်းနေကြစင်းနဲ့နေဂျာစီရိုနဲ့ပတ်သက်ပြီးအရေးပေါ်ပြဋ္ဌာန်းချက်ကိုဥရောပကော်မရှင်ကပြီးခဲ့တဲ့အပတ်ကအဆိုပြုထားတာပါ။ပင်နဲ့စိတ်ကောင်းကိုဖြတ်ပြီးတင်းနံတင်ပို့လို့မရတော့တဲ့အတွက်ယူကရိန်းဟာဗဟုဥရောပနိုင်ငံတွေဖြစ်ကြတဲ့ဘူလ်ဂေးရီးယား၊ဟန်ဂေရီ၊ပိုလန်၊ရူမေးနီးယားနဲ့ဆလိုဗက်ကီးယားနိုင်ငံတွေကိုဖြတ်ပြီးတင်းနံတင်ပို့ရပါတယ်။အခုအဆိုပြုဖြတ်တန်းခွင့်သဘောတူညီချက်မှာတော့တင်းနံ၅မျိုးပဲပါမှာဖြစ်ပြီးလို့ယူကရိန်းကအဆိုပြုထားတဲ့ပြားရည်ချက်ငှက်နဲ့နို့အပါဝင်တခြားထုတ်ကုန်ရှင်မျိုးဖြတ်တန်းခွင့်ရမှာမဟုတ်ဘူးလို့ဥရောပသမ္မတလေယာဆိုင်ပြေးကော်မရှင်နာမင်းကြီးဂျနုစ်ဝါစီချော့စကီကဆိုပါတယ်ကုလသမဂ္ဂမှာတော့အထွေမှုချုပ်အန်တိုနီကိုတက်ရက်စ်ကပင်လယ်နဲ့သီးနှံတင်ပို့ရေးသဘောတူညီချက်အစိုးရကိုရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရာဖရန်ထရစ်ဆိုမှာသမ္မတပူတင်ကိုအဆိုပြုတင်ပြလိုက်ပါတယ်ရုရှားသီးနှံနဲ့တပ်မျိုးဩဇာတင်ပို့ရေးအတွက်ဖြည့်ဆည်းရမယ့်အချက်တွေရှိနေသေးပြီးအသေးစိတ်ဆွေးနွေးစရာတွေကိုသူတို့နှစ်ယောက်ကြားဆွေးနွေးရပါအောင်မယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာရီယာဇာကာရိုဗာကပြောပါတယ်။အင်္ဂါနေ့မှာပဲကူပျန့်မြို့ကပြတိုက်ကိုရုရှားကဒုံးကျည်ထိမှန်ခဲ့တဲ့အတွက်အနည်းဆုံးနှစ်ယောက်သေဆုံးပြီး၁၀ယောက်ဒဏ်ရာရှိသွားခဲ့ကြတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ကူပျန့်မြို့ဟာယူကရိန်းရှေ့မြောက်ပိုင်းကယထာလန်ဆုံရမြို့ဖြစ်ပါတယ်။
တောင်အာဖရိကနိုင်ငံဟာနိုင်ငံတကာရာဇဝတ်ခုံရုံး ICC ကနေနှုတ်ထွက်မယ်လို့ပြောဆိုလိုက်ပါတယ်။သမ္မတဆီရယ်ရာမာဖိုဆာကတောင်အာဖရိကကိုအလဲရောက်နေတဲ့ဖင်လန်နိုင်ငံသမ္မတဆော်လီနီနီစတိုနဲ့အတူပူရယ်သတင်းစာရှင်းလင်းပွဲမှာအခုလိုမှတ်ချက်ပြုပြောတာဖြစ်ပါတယ်။ ICC ကဖန်ဝရထုတ်ထားတဲ့ရုရှားသမ္မတဗလာဒီမီယာပူတင်တယောက်ဒီနေ့နှောင်းပိုင်းတဲမှာတောင်အာဖရိကကိုလာနိုင်ပွဲရှိတဲ့အခြေအနေမှာပဲအခုလိုတောင်အာဖရိကကောင်ဆောင်ကပြောဆိုတာဖြစ်ပါတယ်။ICC အနေနဲ့တချို့နိုင်ငံတွေအပေါ်မမျှမတဆက်ဆံနေတယ်လို့လက်ရှိတောင်အာဖရိကအနာရပါတီဖြစ်တဲ့အာဖရိကအမျိုးသားကွန်ဂရက်စ်ပါတီ ANC ခေါင်းဆောင်ပိုင်းကဟိုအရင်ကတည်းကခန်းစားခဲ့ရတာလို့ရာမာဖိုဆာကပြောပါတယ်ဒီလိုမမျှတတဲ့ဆက်ဆံမှုကိစ္စကိုမှန်မှန်ကန်ကန်ဆွေးနွေးစီခြင်းပြီးဒီအတော်တွင်းမှာတော့နှုတ်ထွက်တင်တယ်လို့ဆုံးဖြတ်ထားပြီးဖြစ်ကြောင်းရှေ့ဆက်ဆောင်ရွက်ဖို့ရှိတယ်လို့လည်းပြောပါတယ်မမျှတတဲ့ဆက်ဆံရေးဆိုရာကအာဖရိကခေါင်းဆောင်အများပြားကိုနယ်သာလန်ဒီဟိတ်တရားရုံးရှေ့မှောက်ဆင့်ခေါ်တရားစွဲဆိုပူတာကိုရည်ညွှန်းဖို့ရှိပါတယ် လက်ရှိမှာတော့ ICC ကယူကရိန်းနိုင်ငံမှာရုရှားတပ်တွေစစ်ရာဇဝတ်မှုကျူးလွန်နေတယ်လို့ဆိုတဲ့ဆွဆွဲချက်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဖမ်းဝရထုတ်ထားတာပါရုရှားလက်ပါဝင်တဲ့ BRICS လို့ခေါ်တဲ့ထွန်းတစ္ဆာစီးပွားရေးအင်အားကြီးနိုင်ငံများအစည်းအဝေးကိုတောင်အဖရိကကအင်ရှင်အဖြစ်လာမယ့်ဩဂုတ်လတည်းမှာလက်ခံကျင်းပဖို့ရှိတာမှာရုရှားသမ္မတပူတင်ကိုလည်းဖိတ်ထားတာဖြစ်ပါတယ်အဲ့ဒီအချိန်ထိ ICC အဖွဲ့ဝင်နိုင်ငံအဖြစ်လက်မှတ်ရေးထိုးထားတဲ့ဆိုရင်တော့ရုရှားသမ္မတပူတင်အစည်းအဝေးလာတက်ခဲ့ရင်တောင်အဖရိကနိုင်ငံကသူ့ကိုဖမ်းဆီးဖို့တာဝန်ရှိတာဖြစ်ပါတယ်ရှင
်တကမ္ဘာလုံးမှာရုရှားသမ္မတဗလာဒီမာပူတင်ကိုသဘောမကျသူကတိုးပြလာနေတယ်လို့လူမှုသဘောထားစစ်တမ်းလေ့လာတဲ့အဖွဲ့ကလေ့လာချက်စာရင်းကိုအင်္ဂါနေ့မှာထုတ်ပြန်လိုက်ပါတယ်တိုက်ပြည်ပေါင်း138ပြည်ကလူတွေကိုထောင်ချီမေးမြန်းခဲ့ရမှာတကမ္ဘာလုံးအနေနဲ့58ရာခိုင်နှုန်းကသဘောမကျဘူးလို့ပြောခဲ့ကြတာပါမနေ့ကသဘောမကျသူ38ရာခိုင်နှုန်းရှိခဲ့ရာကတက်သွားခဲ့တာဖြစ်ပါတယ်2022ခုနှစ်မှာသဘောကျသူ33ရှိခဲ့ရာကဒီနေ့လေ့လာရမှာတော့သဘောကျသူက21ရာခိုင်နှုန်းပဲရှိတော့တယ်လို့ Gallup လေ့လာရေးအဖွဲ့ကပြောပါတယ်သဘောမကျသူများလာပြီးသဘောကျသူနည်းသွားရမှာအကြီးအမားဆုံးအပြောင်းအလဲက Latin America နဲ့ Caribbean တိုင်းပြည်တွေမှာဖြစ်တာကိုတွေ့ရပါတယ်သဘောကျသူရာခိုင်နှုန်း21ကနေ16အထိကျသွားခဲ့ပြီးသဘောမကျသူကရာနှုန်း30ခုန်တက်သွားပြီး61ရာခိုင်နှုန်းရှိနေတာပါအာဖရိကနဲ့အာရှအချို့ပိုင်းတွေမှာတော့ရုရှားဩဇာဆက်ရှိနေသေးပေမဲ့အာဖရိကမြောက်ပိုင်းနဲ့အရှေ့လယ်ပိုင်းမှာပူတင်ပေါ်သဘောမကျသူက16ရာခိုင်နှုန်းတက်သွားပြီး55ရာခိုင်နှုန်းရောက်သွားခဲ့ပါတယ်ရုရှားရဲ့လုပ်ငန်းတွေဆက်ရှိနေသေးတဲ့အာဖရိကရဲ့ဆာဟာရာတောင်ပိုင်းမှာသဘောမကျသူ17ရာခိုင်နှုန်းတက်သွားပြီး30ရာခိုင်နှုန်းရှိနေပါတယ်ဒါပေမဲ့ပူတင်ပေါ်သဘောကျသူတွေက35ရာခိုင်နှုန်းရှိတာပေါ့သဘောမကျသူတဲ့ပြားနေတဲ့ဒေတာဖြစ်ပါတယ်။ဥရောပမြောက်အမေရိကဩစတြေးလျတောင်ကိုရီးယားနဲ့ဂျပန်တို့မှာတော့သဘောမကျသူတွေကအလွန်ကိုများလာတာတွေ့ရပါတယ်။အမေရိကန်ကနေဒါနဲ့ဥရောပဆယ်နိုင်ငံမှာပူတင်ကိုသဘောမကျသူ90ရာခိုင်နှုန်းအထက်ရှိနေကြတာပါ။ထိုင်ဝမ်မှာတော့ပူတင်ကိုသဘောမကျသူက2021ခုနှစ်မှာ21ရာခိုင်နှုန်းပဲရှိခဲ့ပေမဲ့2022မှာ82ရာခိုင်နှုန်းကိုထိုးတက်သွားပါတယ်။ကမ္ဘာကောင်းဆောင်တွေပေါ်သဘောထားကိုဂေါလသဘောထားစစ်တမ်းလေ့လာရေးဖွဲ့က2009ခုနှစ်ကလေးကစပြီးလေ့လာခဲ့တာပ
ါ။ဆီးရီးယားပြည်တွင်စစ်အတွင်းဆက်ဆံရေးပြတ်ပြတ်ခဲ့ကြတဲ့တူရကီနဲ့ဆီးရီးယားကြားဆက်ဆံရေးပြန်လည်တည်ဆောက်နိုင်ဖို့အတွက်အင်ကာနေ့ကတွေ့ဆုံဆွေးနွေးကြပါတယ်။အီရန်၊ရုရှား၊ဆီးရီးယားနဲ့တူရကီနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့ထောက်လှမ်းရေးအကြီးအကဲတွေမော်စကိုမှာတွေ့ဆုံကြတာပါ။ဒီဆွေးနွေးပွဲကအပြုသဘောဆောင်တယ်လို့ဆိုပြီးဆီးရီးယားရဲ့လုံခြုံရေးနဲ့တူရကီရဲ့ဆက်ဆံရေးပုံမှန်ဖြစ်ရေးဆွေးနွေးခဲ့ကြောင်းတူရကီနဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနတွေရဲ့တီးခြားထုတ်ပြန်ချက်တွေမှာဖော်ပြပါတယ်ဆွေးနွေးကြတဲ့လေးနိုင်ငံစလုံးကဆီးရီးယားရဲ့နေမြေပိုင်နက်ကိုလေးစားကြောင်းနဲ့ဆီးရီးယားဒုက္ခသည်တွေနေရအမြန်ပြတ်နိုင်ရေးကြိုးပမ်းအထောက်အမှုတွေအရှိန်အဟုန်မြင့်တင်ဖို့ကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဆီးရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့အင်းကြီးချင်းနိုင်ငံတွေနဲ့ကုန်သွယ်ရေးပြန်လည်ထူထောင်ရေးမှာမဟာဗျူဟာကျတဲ့ M4 အဝေးပြေးလမ်းမကြီးဖွင့်လှစ်ရေးနဲ့အတူတူရကီတပ်ဖွဲ့တွေရုတ်သိမ်းရေးဆွေးနွေးခဲ့တယ်လို့ပြောပါတယ်။မြောက်အတ္တလန္တိတ်သဘောတူစာချုပ် NATO အနောက်မဟာမိတ်အဖွဲ့ဝင်လည်းဖြစ်တဲ့တူရကီဟာဆက်နှစ်နေကြာဆီးရီးယားပြည်တွင်းစစ်အတွင်းမှာဆီးရီးယားသမ္မတဘာရှာလ်အက်အာဆတ်ကိုဆန့်ကျင်နေတဲ့လက်နက်ကိုင်အတိုက်ခံတွေကိုချောထောက်နောက်ခံပြုတ်ပေးခဲ့တယ်လို့တူရကီတပ်တချို့ကလည်းနိုင်ငံမြောက်ပိုင်းကိုဆစ်လွတ်ခဲ့တာပါ။တစ်ဖက်မှာလည်းရုရှားနိုင်ငံကဆီးရီးယားသမ္မတအာဆတ်ရဲ့အဓိကမဟာမိတ်ဖြစ်ပြီးတူရကီနဲ့ဆီးရီးယားကြားပြန်လည်ဆက်ဆက်ရေးကိုအလိုရှိနေတာဖြစ်ပါတယ်ရှင
်။ VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ58 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗိုလ်ဓုမနဲ့တရင်တွေကို VOE ကဆက်လက်ချိန်ညားနေပါတယ်။ဖောက်ခွဲတိုက်ခိုက်မယ်လို့တန်တရားရှိတဲ့အစ္စလာမ်အစိုးရဆီးရီးယားအမျိုးသားတယောက်ကိုဂျာမန်အာဏာပိုင်တွေကထိန်းသိမ်းလိုက်တယ်လို့တာဝန်ရှိသူတွေကအင်္ဂါနေ့ကပြောပါတယ်။ဂျမနီမြောက်ပိုင်းကဟမ်ဘတ်မြို့မှာအသက်28နှစ်အရွယ်မျိုးသားတယောက်ကိုဖမ်းဆီးလိုက်တယ်လို့ဖက်ဒရယ်ရဲ့တပ်ဖွဲ့ကပြောတာပါ။အရပ်ပဲပြစ်မှတ်တွေကိုတိုက်ခိုက်ရအောင်ဖောက်ခွဲရေးကပတ်တစ်ခုထုတ်လုပ်နိုင်မဲ့ပစ္စည်းတွေကို အင်တာနက်ကနေရယူဖို့ကြိုးစားခဲ့တယ်လို့သူကတန်ရရှိတဲ့ကြောင်းစုံစမ်းစစ်ဆေးသူတွေကဆိုပါတယ်။သူ့လုပ်ရတွေကိုအသက်24နှစ်အရွယ်သူညီကထောက်ခံအပေးကြောင်းရဲကပြောပါတယ်။ညီဖြစ်သူကတော့ဂျာမနီတောင်ပိုင်းကကမ်တန်မြို့မှာနေထိုင်တယ်လို့ဆိုပါတယ်။သူတို့နှစ်ယောက်စလုံးဟာအစ္စလမ်ဂျီဟတ်ဝါဒသမားတွေဖြစ်ကြတယ်လို့ရဲကဆိုပါတယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကချမ်းဖတ်မှုတိုက်ဖြစ်ရေးရဲတပ်ဖွဲ့အဆောက်အဦတစ်ခုထဲမှာတနင်္လာနေ့ကပောက်ကွဲမှုနှစ်ခုဖြစ်ခဲ့လို့အနည်းဆုံးလူ18ဦးသေဆုံးပြီး50ထဲမှနဲ့ဒဏ်ရာရခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။သေဆုံးသူအများစုကရဲအရာရှိတွေဖြစ်ပါတယ်။ခိုင်ပါပတွန်ခွာပြည်နယ်ဆွတ်တောင်ကြားခရိုင်ကရုံးမှကနအူးပောက်ကွဲမှုအပြီးပိုးပြီးတော့ပြင်းထန်တဲ့ပောက်ကွဲမှုနောက်တစ်ချိန်ထပ်ဖြစ်ခဲ့တာလို့အကြီးတန်းရဲအရာရှိတဦးကပြောပါတယ်။ဒီပောက်ကွဲမှုတွေအတွက်အဖွဲ့တစ်ခုခုကသူတို့လက်ချက်လိုထုတ်ဖော်ကြေညာတာမျိုးတော့မရှိသေးပါဘူးပောက်ကွဲမှုဖြစ်ခဲ့တဲ့ဒေသမှာအရင်ကလည်းပါကစ္စတန်တာလီဘန်စစ်သွေးကြွအဖွဲ့ကအလားတူတိုက်ခိုက်မှုတွေလုပ်လေရှိပြီးရဲတပ်ဖွဲ့ဝင်တွေအချမ်းဖန်နှိမ်နှင်းရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်အထူးသဖြင့်မနစ်ကအစိုးရနဲ့အပြစ်ရကြေညာချက်ကိုပယ်ဖျက်ပြီးတဲ့နောက်မှာဆွတ်တောင်ကြားဒေသမှာစစ်ရေးလှုပ်ရှားမှုတွေကလည်းမြင့်တက်လာနေတာဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံမှာလက်ရှိအပူကနှွေးကုန်ထိဆက်ပြီးပူမယ်လို့ကြွန့်ချင်သူတွေကပြောလိုက်ပါတယ်။ဆူတိုင်းစားများလာတဲ့အတူ50ဒီဂရီစင်တီဂရိတ်ကျော်လို့ထင်ရတဲ့အလွန်ပူပြင်းတဲ့အပူချိန်ကြောင့်သက်ဆိုင်ရာဒေသအာဏာပိုင်တွေကအပြင်မထွက်ချဖို့ပြောထားပါတယ်။ထိုင်းနိုင်ငံတလောအပူချိန်တိုးလာမယ်လို့ထိုင်းမိုးလေဝသဌာနကလည်းသတိပေးထားတာပါ။အရှေ့ပိုင်းချောင်ဘူရီနယ်နဲ့တောင်ပိုင်းဖူကက်အပန်းဖြေနားနေရာကျွန်းတွေမှာ54ဒီဂရီစင်တီဂရိတ်ဒီနီခံစားရမယ်လို့စနေနေ့ကထုတ်ပြန်တဲ့အပူအညွှန်းထုတ်ပြန်ချက်ကဆိုပါတယ်ထိုင်းနိုင်ငံမှာအပူချိန်45ဒီဂရီစင်တီဂရိတ်ကိုအရင်ပတ်ကရောက်သွားပြီးတဲ့နောက်ဆက်လက်ပူပြင်းနေတာဖြစ်ပါတယ်တနင်္ဂနွေလုံးရက်ရက်စက်အသုံးပြုမှုကလည်း 32,000 မီဂါဝတ်ကနေ 39,000 မီဂါဝတ်ကိုတက်သွားခဲ့တယ်လို့အစိုးရပြောရေးဆိုခွင့်ရှိသူအနုချာဘူရာပတ်ချိုင်စရီကပြောပါတယ်ရာသီကပူရာနေမှာပဲတော်မီတန်နဲ့လည်းထိုင်းနိုင်ငံကရင်ဆိုင်နေရတာဖြစ်ပါတယ်ဒါကြောင့်လဲတဲ့ရတဲ့အလုံးလုံးနေကြသူတွေဟာအပူဒဏ်ကိုတစ်ခါခံနေကြရတယ်လို့ချီတော်နော်နော်တက်ကူကသူတည်တီ Prime Partner အချာကူဝီစစ်ကဆိုပါတယ်ခင်ဗျာ
တရုတ်အာဏာရ Community Party နဲ့ဆက်ဆက်တဲ့သတင်းစာထိပ်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဝါရင်တရုတ်သတင်းတော်တဦးကိုတရုတ်အာဏာပိုင်တွေကဖမ်းဆီးပြီးတရှုံမှုနဲ့ဆွဲချက်တင်ထားလို့မိသားစုဝင်တွေကတင်းတင်းလာနေကပြောပါတယ်ဟာဘတ်တက်ကူမှာပညာရှင်ဖြစ်လဲလေ့လာရေးလုပ်ဖူးတဲ့တရုတ်ကွန်မင်းနေစဉ်သတင်းစာရဲ့ဒုတိယအယ်ဒီတာချုပ်ဒေါင်ယူဟာပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကပေကျင်းမြို့တော်ကဟိုတယ်တစ်ခုမှာဂျပန်တန်တမန်တဦးနဲ့တွေ့ဆုံနေလဲစာစားနေစဉ်အဖမ်းခံရတာလို့ပြောပါတယ်။အဲ့ဒီတုန်းကဂျပန်တန်တမန်ကိုလည်းဖမ်းဆီးထိန်းသိမ်းခဲ့ပြီးဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့လို့ဖမ်းဆီးပြီးနိုင်ရည်အတန်းချာမှာပြန်လွှတ်ပေးခဲ့ပေမဲ့ဒေါင်ယူကတော့ဆက်လက်အဖမ်းခံခဲ့ရတာပါ။သူဟာသတင်းစာဆရာတဦးအနေနဲ့ကမ္ဘာအခြေအနေခေတ်ရေးစည်းကြောင်းတွေနဲ့မျက်ခြေမပြတ်ဖို့နိုင်ငံခြားသတင်းတောက်တွေတန်တမန်တွေနဲ့ပုံမှန်တွေ့ဆုံလေရှိတယ်လို့လည်းပြောပါတယ်ရှင်။ထိတ်တန့်ရောက်တဲ့တွေကိုဥတည်မောင်းတန်းနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။2024ခုနှစ်သမရရွေးကောက်ပွဲမှာပြန်လည်ဝင်ရောက်ရှင်ပြိုင်မယ်အကြောင်းသမရဂျိုးဘိုက်တန်ကတရားဝင်ကြေညာလိုက်ပါတယ်။သူယုံကြည်တဲ့အမေရိကန်ပြည်ထောင်စုရဲ့နှလုံးသားဝိညာဉ်လို့တင်စားတဲ့ဆန်တန်ဘိုးထားမှုတွေဆုံးရှုံးထိခိုက်နိုင်ခြင်း NDA ရင်ဆိုင်နေရတယ်ဆိုပြီး3မိနစ်ကြာဗီဒီယိုမင်းကွန်းမှာအဓိကပြောဆိုသွားပါတယ်။ပြန်ပက်ဖြစ်လာနိုင်ချေရှိတဲ့သမရဟောင်းဒေါ်နယ်ထရန့်နဲ့သမရဂျိုးဘိုက်တင်တို့ရဲ့နောက်တစ်ချိန်ရှင်ပြိုင်မဲ့ရွေးကောက်ပွဲအလားလာကိုတော့အနီတာပါဝဲရဲ့သတင်းဆောင်မကိုဦးသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
။ When I ran for president 4 years ago, I said we're in a battle for the soul of America, and we still are.
လွန်ခဲ့တဲ့၄နှစ်ကျွန်တော်သမ္မတရွေးကောက်ပွဲဝင်ခဲ့တဲ့အချိန်ကပြောခဲ့ပူပါတယ်။အမေရိကရဲ့စန်တန်ဘိုးပြတန်းချက်အတွက်ကျွန်တော်တို့တိုက်ပွဲဝင်နေရတယ်ဆိုတာ။အခုရင်ဆိုင်နေရတဲ့မိကွန်းကရှေ့လာမယ့်နှစ်တွေမှာကျွန်တော်တို့လွတ်လပ်ခွင့်တွေပိုရမလား၊ရော့သွားမလား၊အခွင့်အရေးတွေပိုလာမလား၊နည်းသွားမလားဆိုတာပါပဲ။ဒီအတွက်ကျွန်တော်ပေးခြင်းတဲ့အဖြစ်ကိုကျွန်တော်သိပါတယ်။ခင်ဗျားတို့လည်းသိမှာပါပဲ။ဒီအချိန်ကစိတ်ချလက်ချပေါ့ဆနေလို့မရပါဘူး။ဒါကြောင့်သမ္မတရွေးကောက်ပွဲမှာကျွန်တော်ထက်ရှင်ပြိုင်မှာပါ
။ဒီကားလေးထုတ်ပြန်တဲ့2024ခုနှစ်သမ္မတရွေးကောက်ပွဲစတင်လိုက်တဲ့မဲဆွယ်ဗီဒီယိုမိန်ကွန်းမှာသမ္မတဂျိုးဘိုက်တန်ပြောဆိုသွားတာပါ။ Republican Party ကသမ္မတလောင်းအဖြစ်ရှင်ပြိုင်မယ်ဆိုပြီးပြီးခဲ့တဲ့နေ့ကလေးကကြေညာထားတဲ့သမ္မတဟောက်ဒေါ်နယ်ထရန့်နဲ့သမ္မတဂျိုးဘိုက်ဒန်တို့ပြန်လည်ရှင်ပြိုင်ရနိုင်ခြင်းရှိနေပါတယ်။ဒေါ်နယ်ထရန့်က2020ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလည်းသူပဲအနိုင်ရခဲ့တာပါဆိုပြီးဆက်ပြောနေလို့မှလူထုစစ်တမ်းတွေမှာတော့ထရန့်ကို Republican Party တွင်သမ္မတလောင်းအဖြစ်ထောက်ခံမှုအများဆုံးရထားသူဆိုပြီးရည်ညွှန်းပြောဆိုနေပါတယ်။ထရန့်ဟာလိမ်ပျော်ပြေးသုဆောင်မျိုးသမီးကိုနှုတ်ပိတ်ခငွေပေးခဲ့မှုအတွက်နယူးယောက်တရားရုံးမှာတရားစွဲခံထားရပါတယ်။2020ခုနှစ်ရွေးကောက်ပွဲမဲရီတွေ့ရမှာကျူးလွန်ခဲ့တဲ့အဖြစ်တွေအတွက်ဆိုပြီးဂျော်ဂျီယာပြည်ထောင်စုအစိုးရရှိနေတယ်ကလည်းသူ့ကိုတရားစွဲဖို့စဉ်းစားနေပါတယ်။ဒေါ်နယ်ထရန့်ကတော့သူ့အပေါ်လူထုထောက်ခံမှုကြောင့်အခုလိုတရားရေးအရာတိုက်ခိုက်တာခံနေရတာဆိုပြီးမဲဆွယ်ပွဲမှာပြောဆိုပါတယ်
။ These numbers are one of the main reasons the Marxist left is coming after us and...They're using the criminal justice system for
ဒီလူထုစစ်တမ်းတွေမှာပြနေတဲ့ကိန်းကနန်းတွေကြောင့်လဲမတ်စွာဒီလက်ဝဲစွန်းတွေကျွန်တော်တို့နောက်ကိုလိုက်နေတာပါအဓိကအကြောင်းရင်းတစ်ခုပါသူတို့ကရာဇဝတ်မှုဆိုင်ရာတရားစီရင်စနစ်ကိုသုံးပြီးရွေးကောက်ပွဲမှာအကြီးအကျယ်ဝင်ဆွတ်ဖို့လှုပ်လာပါတယ်ဒါကိုသူတို့လုပ်နေတာပ
ါတပ္ပဒရွေးကောက်ပွဲကျင်းပကိုဆက်ချက်လာကြောလိုပါသေးတယ်အမေရိကန်ပြည်သူသုံးဖို့တပုံကျော်ကတော့ဘိုင်ဒန်နဲ့ထရန့်တို့နောက်တစ်ချိန်ပြန်ပြီးရှင်ပြိုင်မဲ့ရွေးကောက်ပွဲကိုစိတ်ပြည့်ညီကွင်နေပြီဆိုပြီးပြောဆိုနေကြပြီးသားပါ။နောက်ထပ်29ရာခိုင်နှုန်းကတော့ဒီလိုပြန်လည်ရှင်ပြိုင်မဲ့ယူဆကစိုးရင်ကြောက်ရွံ့စရာတွေပေါ်လာအောင်တွန်းပို့သလိုဖြစ်နေတယ်လို့ပြောဆိုပါရတယ်။ဘိုင်ဒန်ရွေးကောက်ပွဲပြန်ဝင်မယ်ဆိုတဲ့မဲဆွဲဗီဒီယိုမိန့်ခွန်းမှာ2020ခုနှစ်ဇန်နဝါရီလ6ရက်လွှတ်တော်အဆောက်အဦးကိုဂျမ်ဖက်လူအုပ်ကဝင်စီးခဲ့တဲ့ပုံတွေကိုပြသပါရတယ်။အမေရိကန်ပြည်ထောင်စုကိုကြီးမြတ်တဲ့နိုင်ငံတော်ပြန်ဖြစ်ရေးဆိုတဲ့ထရန့်ရဲ့ကြွေးကြော်သံအတူကောက်MAGA ကိုသုံးပြီးမက်ကအစွမ်းရောက်သမားတွေလို့လွတ်တော်အမတ်၃ယောက်တုံ့ပြန်ပြောတာကိုလည်းဗီဒီယိုမှာထည့်ထားပါတယ်လွတ်တော်ဝင်ရောက်စီးနင်းတဲ့ကိစ္စကိုအမေရိကန်အများစုကကန့်ကွက်တဲ့အကြောင်းလူထုစစ်တမ်းတွေမှာရှင်းရှင်းလင်းလင်းပြောပြပြီးသားပါဒါပေမဲ့လည်းဘိုင်ဒန်အနေနဲ့နိုင်ငံရေးအရာရှင်းပြရမှာခက်ခဲတဲ့ပြိုင်ပွဲတွေကိုရင်ဆိုင်ရလိမ့်ဦးမယ်ဆိုပြီးလေ့လာသူတွေသုံးသပ်ပါတယ
် He remains a divisive figure. His popularity has been under 50% since the Afghanistan
သူနဲ့ပတ်သက်လို့လူထုစစ်တမ်းတွေမှာကနန်းတွေကကွဲလွဲနေပါတယ်အာဖဂန်ကနေတပ်တွေဆုတ်ခွာခဲ့ကြတဲ့ကသူ့အပေါ်လူထုထောက်ခံမှုက90ရာခိုင်နှုန်းအောက်ကိုရောက်သွားတာပါရေပူရအဖြစ်တော့သမ္မတသက်တမ်းအတွင်းမှာသူကလူကြိုက်များတဲ့သမ္မတတယောက်မဟုတ်ပါဘူးပါတီနှစ်ဖက်ကွဲလွဲချက်တွေများနေတဲ့အချိန်လဲရောက်နေပါတယ
်သမ္မတဘိုင်ဒန်ရဲ့မဲဆွယ်ကြောညာမှာပြီးခဲ့တဲ့နှစ်တရားရုံးချုပ်ကတားမြစ်ပိတ်ပင်မှုဆုံးဖြတ်ခဲ့တဲ့တတိယဖြစ်ချခွင့်နဲ့ပတ်သက်လို့အခြေအနေညှဉ်းခုံဆွေးနွေးတာကိုလည်းထည့်သွင်းထားပါလေ။ဘိုင်ဒန်ရဲ့ဒုသမ္မတဖြစ်တဲ့ကမ်မလာဟဲရစ်ကသူတို့အစိုးရအနေနဲ့တတိယဖြစ်ချခွင့်ကိုထောက်ခံတယ်ဆိုတာကိုလည်းပြောဆိုဖော်ပြထားပါလေ။ဒီမဲဆွယ်ကြောညာမှာသမ္မတဘိုင်ဒန်ရဲ့လက်ရှိအသက်အရွယ်နဲ့ပတ်သက်လို့တော့တစုံတရာဖော်ပြတာမရှိပါဘူး။သူ့အသက်80အရွယ်ဟာကမ္ဘာပေါ်မှာစိတ်ဖိစီးမှုအများဆုံးလို့သတ်မှတ်တဲ့အမေရိကန်သမ္မတတာဝန်ယူဖို့တိတ်ကြီးနေပြီဆိုပြီးလူတော်တော်များများကရှုမြင်ထားတာပါ2024သမ္မတရွေးကောက်ပွဲရလဒ်ကိုတော့အမေရိကန်ပြည်သူတွေကပဲသူတို့စံတရအပြည့်အစုံအဆုံးပြပေးမှာဖြစ်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအကြောင်းကိုတင်ပြပေးပါမယ်အမေရိကန်သမ္မတဂျိုးဘိုက်ဒန်တောင်ကိုရီးယားသမ္မတယွန်းဆွေယိုတို့အခုလာမယ့်ဗုဒ္ဓဟူးနေ့မှာသမ္မတအိမ်ပြည်တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်အခုလိုနိုင်ငံတော်အဆင့်လာရောက်တွေ့ဆုံခြင်းကဒီနှစ်မှာ290သက်တမ်းရှိမဲ့အမေရိကန်တောင်ကိုရီးယားနိုင်ငံမဟာမိတ်ဆက်ဆံရေးကိုထိဟပ်ပြသရလဲရောက်မှာဖြစ်ပါတယ်နိုင်ငံငံချာမဟာမိတ်ဆက်ဆက်ရေးမှာမထင်မှတ်ထားတဲ့စိန်ခေါ်မှုတွေဖြတ်တန်းနေရခြင်းလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကနေ VOA သတင်းထောက်ဘေဂဲလိုသတင်းပေးပို့ထားတာကိုကိုရဲမွန်တင်ပြထားပါတယ်ရှင်
။ဒက်ပြဟောင်းယူဖွင့်ပြနေတယ်လို့ပါပဲ။ April အစမှာမြောက်ကိုရီးယားနိုင်ငံကဒုံးကျည်စမ်းသပ်ပစ်လွှတ်ရန်စတာမျိုးတွေလုပ်ခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံနဲ့ American တို့ကလည်း American လေရင်တွင်စစ်သင်္ဘောအပါအဝင်ကြီးမားတဲ့စီးရဲလေးချင်းမှုတွေနဲ့စစ်အင်အားပြခဲ့ကြပါဗျ။တောင်ကိုရီးယားနိုင်ငံမှာဆိုရင်အခုလိုစစ်အင်အားပြတာမျိုးတွေဖြစ်နေတာကဆယ်စုနှစ်ခုနှစ်ခုရှိနေပါပြီ။အဲ့ဒီအချိန်ပမာဏကလည်းတောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံမဟာမိတ်ဆက်ဆံရေးတက်တန်းတမျှပါပဲ။ဒီဘက်ထဲမှာပဲအခုလိုတက်တန်းကြတဲ့မဟာမိတ်ဆက်ဆံရေးဆင်နွှဲဖို့တမရအိမ်ဖြူတော်မှာပြင်ဆင်နေချိန်မှာပဲနှစ်နိုင်ငံဆက်ဆံရေးကြားအဖို့အထက်အဆင်မပြေမှုတွေရှိလာခဲ့ပါပြီ။အဲ့ဒီတဲကမှအကြီးမားဆုံးကတော့တကယ်စစ်မှန်အရေးကြုံလာခဲ့ရင်အ အမေရိကန်တွေကတောင်ကိုရီးယားတွေဘက်ကနေတောင်ကိုရီးယားနိုင်ငံကိုခုခံကာကွယ်ပါမလားဆိုတာကိုတန်တရားရှိလာနေတာပါအခုဆိုရင်မြောက်ကိုရီးယားနိုင်ငံကအမေရိကန်ပြည်မကြီးအထိရောက်အောင်တိုက်ခိုက်နိုင်စွမ်းရှိလာနေတဲ့အခါအမေရိကန်အနေနဲ့စီးရီးပရိဘက်ကကြားဝင်ပါပါမလားဆိုတာကိုမေးခွန်းထုတ်လာနေကြတာပါဒီချက်ကအရန်ကိုအရေးကြီးတာမို့နိုင်ငံလုံခြုံရေးအဖြေကိုတိတိပပမသိရရင်တောင်ကိုရီးယားနိုင်ငံအနေနဲ့ကိုယ်ပိုင်နျူကလ িয়ার လက်နက်ထုတ်ဖို့အထီတော်တောင်ကိုရီးယားသမ္မတယွန်းကအကြံပြုထားပါတယ်တောင်ကိုရီးယားမဟာမိတ်စိတ်အေးစေဖို့အတွက်အမေရိကန်နိုင်ငံဘက်ကနေစီးရေးလေးကျင့်မှုတွေအတွက်အင်အားအကြီးမားဆုံးစစ်ပစ္စည်းတွေပါဝင်တဲ့စစ်အုပ်စုတွေကိုစေလွှတ်ပေးထားပါတယ်ဒါပေမဲ့လည်းတောင်ကိုရီးယားဘက်ကဒီထက်ပိုလိုအပ်နေပုံရတယ်လို့စတမ်ဆန်စန္နာကလေးလာသုံးသပ်သူဂျန်နီထောင်းကဆိုပါတယ်
Is it enough? You know, is it ever really enough?And I'm sure, you know, as North
Korea တကယ်ကိုလုံလောက်ပါရဲ့လားမြောက်ကိုရီးယားဖက်ကလည်းအထူးသဖြင့်တော့ ICBM တွေကိုတိုးတက်လာအောင်ဆက်လက်တီးထွင်နေတယ်အမေရိကန်ဖက်ကဘလို့ပင်ဖြည့်ဆည်းပေးနေပါစေလိုအပ်ချက်တွေကပိုလို့တိုးလာဖို့ပဲရှိပါတယ
်နောက်ထပ်အဖို့အထက်တစ်ခုကတော့ယူကရိန်းကိုဆက်လက်နဲ့တက်ဆင်ပေးဖို့အရေးတုံ့နှေးနေတဲ့ကိစ္စပါတောင်ကိုရီးယားနိုင်ငံဟာဆက်လက်နဲ့တွေထုတ်လုပ်ရောင်းချရမှာအရေးပါတဲ့နိုင်ငံတကာနိုင်ငံဖြစ်နေပေမဲ့လည်းယူကရိန်းကိုဆက်လက်နဲ့အကူအညီပေးဖို့အရေးမှာတော့နိုင်ငံတွင်းဥပဒေတွေကြောင့်တိုက်ရိုက်အကူအညီတွေမပေးနိုင်ဘူးလို့ဆိုပါတယ်။ဒါကြောင့်လဲတွယ်ဝိုက်တဲ့နေရီနဲ့တော့ကူညီပါတယ်။ယူကရိန်းကိုဆက်လက်နဲ့တက်ဆင်ကူညီပေးနေတဲ့ပိုလန်နိုင်ငံကိုတန်ချက်ကကားတွေနဲ့ဆက်လက်နဲ့တွေရောင်းချပေးတဲ့နည်းတွေနဲ့ပါ။အခုလိုနှစ်နိုင်ငံကြားအဆင်မပြေမှုတွေဟာမကြာသေးခင်ကအမေရိကန်လျှို့ဝှက်မှတ်တမ်းအချက်လက်တွေပေါက်ကြားရတဲ့မှာပါခဲ့တာပါ။ဒီမှတ်တမ်းတွေအရဆိုရင်အမေရိကန်ဘက်ကနေထိတ်တန်းတောင်ကိုရီးယားအရာရှိတွေကိုလျှို့ဝှက်ထောက်လန်းနေတယ်လို့ဖော်ပြနေတယ်လို့ဖြစ်နေတာပါတောင်ကိုရီးယားဘက်ကတော့အခုလိုလျှို့ဝှက်ထောက်လန်းနေမှုကိုအရေးမကြီးတယ်လို့တုံ့ပြန်နေပေမဲ့လည်းကိုရီးယားအများစုကတော့တိတ်ပဝင်မတွေးလာဘူးလို့အီဝါတက္ကသိုလ်ကပညာရှင်ပတ်ကွန်ကွန်ကဆိုပါတယ
် Because South Korea and United States we are allies and then the leaking information is nothing
တောင်ကိုရီးယားနဲ့အမေရိကန်ကမဟာမိတ်တွေပါအခုလိုအချက်လက်တွေပေါက်ကြတာကလည်းအစ်စ်မဟုတ်ပါဘူးအကုန်လုံးလည်းသိကြပါလေအမေရိကန်ဘက်ကဒါဒီကိစ္စတွေနဲ့ပတ်သက်လို့တကယ်သိကျင်ဖုန်းလေးတစ်ချက်ကောက်ဆက်ရုံပါပဲတောင်ကိုရီးယားတာဝန်ရှိသူတွေကသိကျင်တာအကုန်လုံးကိစ္စတွေအကုန်လုံးအကြောင်းကိုပျော်ပျော်ရွှင်ရွှင်နဲ့ဖြေကြားပေးသွားမှာပါ
တောင်ကိုရီးယားသမ္မတယွန်းအတွက်တော့အကြီးမားဆုံးစိန်ခေါ်မှုကတော့ပြည်တွင်းမှာသူ့အပေါ်ထောက်ခံမှုနှုံနှဲနေတာပါဒါကြောင့်မို့တောင်ကိုရီးယားသမ္မတအနေနဲ့သူ့နိုင်ငံကိုအနောက်နိုင်ငံတွေနဲ့ပုံမနှီးကဲအောင်ဆောင်ရွက်ဖို့နိုင်ငံတကာမူဝါဒရေးရာတွေမှာဆွမ်းဆောင်နိုင်ရည်ကန့်သက်ချက်တွေရှိနေတာပါလို့အသုံးသက်သူတွေကဆိုပါတယ်။ဒါပေမဲ့လည်းဝါရှင်တန် DC မှာနှစ်နိုင်ငံချစ်ကြည်ရေးပွဲအထိမ်းအမှတ်တွေဆင်နွှဲဖို့ရောက်နေချိန်မှာတော့ငွေထွေးစာဆက်ဆံခံရလိမ့်မယ်လို့တောင်ကိုရီးယားသမ္မတယွန်းမျှော်လင့်ထားပုံရပါတယ်ခင်ဗျာ။
ကိုရဲမုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ငှက်ဖျားယောဂါဆေးတစ်တမျိုးကြောင့်တင်ပြပါမယ်အေပိလ25ရက်နေ့ဟာကမ္ဘာငှက်ဖျားယောဂါတက်ဖြစ်ရေးနေ့ဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲနိုင်ဂျီးရီးယားဟာဂါနာနဲ့အတူကလေးတငယ်ငှက်ဖျားကာကွယ်ဆေးတစ်တမျိုးကိုခွင့်ပြုလိုက်ပါတယ်အာဖရိကနိုင်ငံတွေမှာကြေကြေပြန့်ပြန့်ဆန့်သက်ခဲ့ပြီးတဲ့နောက်ဒီဆေးကိုဒီနိုင်ငံကစပထမဆုံးစပြီးတော့ခွင့်ပြုတာဖြစ်ပါတယ်ယူကရိန်းနိုင်ငံအော့စဖို့တက္ကသိုလ်ကတီထွင်ထုတ်လုပ်တဲ့ဒီကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကတော့အတည်ပြုချက်မပေးသေးပါဘူးအရှေ့အာဖရိကကကင်ညာနိုင်ငံမှာတော့ R21 လို့ခေါ်တဲ့ဒီငှက်ဖျားကာကွယ်ဆေးရဲ့အဆင့်3စမ်းသပ်မှုမှာပါဝင်ဖို့ကလေးအယောက်600လောက်ကိုစုဆောင်းထားပါတယ် AP သတင်းဆောင်မကိုကိုငိမ့်ချန်အေးပြောပြပေးပါမယ်ရှင်
ကင်ညာနိုင်ငံကကလေးနှစ်ယောက်မိခင်ယူနစ်ဂျွန်ဝါဟာငှက်ဖျားယောဂအတွက်စိုးရိမ်နေသူပါသူနေထိုင်တဲ့ကင်ညာအရှေ့တောင်ပိုင်းကလီဖီမြို့ကမီဘူရိုဆာဘာရွာလေးဟာကန်ယွန်ရန်ဒေသဖြစ်လို့ဆွဆွပြီးငှက်ဖျားအန္တရာယ်ရှိနေလို့သူ့သားသမီးတွေအတွက်စိတ်ပူနေရတယ်လို့ပြောပါတယ
်ဟုတ်ကဲ့မိုင်းလီကနယ်ဂျွန်ဂျွန်အတောက်ကလာ
ဒီမှာကပူနွေးဆွဆွပြီးလူတွေကချင်းတောင်ထဲမှာလည်းမအိပ်ကြပါဘူးစီယုံတွေကအဝေးကြီးနဲ့ဈေးကလည်းကြီးပါတယ်ဆိုတော့ကာကွယ်ဆေးကောင်းကောင်းလိုပါတယ်ကလေးတွေချင်ကိုက်လို့တစ်လ3ခေါက်လောက်စီယုံကိုပို့ပို့နေရပါတယ်စီးပိုးတွေကုန်လို့ပိုက်ဆံလည်းမစွန့်နိုင်ပါဘူးထိရောက်တဲ့ကာကွယ်ဆေးကယောဂါကိုအမြင့်ပြအောင်လုပ်နိုင်မှာမို့အများကြီးအထောက်အကူဖြစ်မှာပ
ါခင်ညာမှာ20လူ3တန်းခွဲကျော်လောက်ငှက်ဖျားယောဂါကူးစက်ခံနေရတယ်လို့အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကခန့်မှန်းထားပါတယ်ဒီယောဂါနဲ့ကင်ညာနိုင်ငံသား1000ကျော်နှစ်စဉ်သေဆုံးနေရတာပါ။ကင်ညာကဆေးပညာသုတေသနအဖွဲ့တစ်ခုဖြစ်တဲ့ K KEMRI Welcome Trust ကငဖြာရွာခုခံကာဝေးဆိုင်ရာပညာရှင် Francis Nungu ကတော့ခုကာဝေးစစ်သက်ကအကျိုးရှိမယ်လို့ယုံကြည်နေပါတယ
် In the case of malaria a mosquito bites you and injects a parasite form called sporozoite
ချင်းကလူကိုကိုက်တဲ့အခါယောဂကူးစက်နိုင်စွမ်းရှိတဲ့ sporozoite လို့ခေါ်တဲ့မျိုးစေ့ရုပ်သွင်း cell ကပ်ပါးပိုးတစ်မျိုးကိုအရေးပြတဲ့ထိုးသွင်းပေးလိုက်ပါတယ်။အဲဒီ sporozoite တွေကသွေးပြန်ရည် lymph နဲ့သွေးလည်ပတ်မှုစနစ်ကနေတဆင့်အသည်းတွေကိုရောက်သွားပါတယ်။အခု R21 ကာကွယ်ဆေးက sporozoite တွေကိုတိုက်ဖြတ်ပြီးအသည်း cell တွေထဲထိမရောက်အောင်ကာကွယ်ပေးပါတယ
်။ R21 ကာကွယ်ဆေးတစ်ကိုလူများကအကောင်းမျှော်လင့်ထားကြပါတယ်။ဒီစေးဟာလက်ရှိမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကခွင့်ပြုထားတဲ့ RTSS ငှက်ဖျားကာဝယ်ဆေးထက်ပိုမိုထိရောက်တယ်လို့အစိုးရစမ်းသပ်မှုတွေရဲ့ပဏာမရလဒ်တွေကညှင်းဆုံးနေပါတယ်။နောက်ပိုင်းစမ်းသပ်မှုတွေရဲ့အဆုံးသတ်ရလဒ်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီ R21 ကာဝယ်ဆေးရဲ့ထိရောက်မှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကလေ့လာသုံးသပ်နေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ April 13ရက်နေ့တုန်းကတော့ North Africa တိုက်ကဂါနာနိုင်ငံဟာဒီဆေးကိုလက်ခံအတည်ပြုခဲ့တဲ့ပထမဆုံးနိုင်ငံဖြစ်လာခဲ့ပြီးအဲ့ဒီနောက်မှာနိုင်ဂျီးရီးယားကလည်းအတည်ပြုလာပါတယ်။ WHO ကတော့ကင်ညာအပါအဝင်အာဖရိကနိုင်ငံ၃နိုင်ငံမှာတရားဝင်ခွင့်ပြုထားပြီးဖြစ်တဲ့ကမ္ဘာပထမဆုံးငှက်ဖျားရောဂါကာဝယ်ဆေး RTSS စမ်းသပ်ထိုးပေးတဲ့ရှင်ပြေးစီစဉ်ကိုစတင်နေပါတယ်။ဒါပေမဲ့အဲ့ဒီမူလပထမငှက်ဖျားကာဝယ်ဆေးကအခက်အသက်တွေရှိတယ်လို့ငှက်ဖျားရောဂါကာဝယ်ဆေးပညာရှင် Francis Nungu ကတော့ဆိုပါတယ်။ KEMRI Welcome Trust ဆေးသုတေသနအဖွဲ့ကသိပ္ပံပညာရှင်တွေဟာစစ်တဲ့ R21 စမ်းသပ်မှုမှာပါဝင်ကြပါတယ်။နန်ကွန်ကိုတိုင်ကလည်းဒီစီမံကိန်းမှာတက်ခွဲခန့်အတိကတာဝန်ရှိသူပါ။ကာကွယ်ဆေးကောင်းဖြစ်ဖို့ဒဘရီရှူရဲ့စံသတ်မှတ်ချက်ကလက်တွေ့စမ်းသပ်မှုတွေမှာ85%နဲ့အထက်ကာကွယ်နိုင်ရမယ်လို့သူကဆိုပါတယ်။အခုစမ်းသပ်နေတဲ့ကလေး4800ယောက်ပါဝင်တဲ့အဆင့်3စမ်းသပ်မှုရလဒ်ကဒဘရီရှူအတွက်အရေးကြီးတဲ့အချက်လက်တွေပေးပါလိမ့်မယ်လို့နန်ကွန်ကပြောပါတယ
်။ Data from the ongoing phase 3 trial in Kenya Tanzania, Mali and Burkina Faso.
Kenya, Tanzania, Mali, Burkina Faso နိုင်ငံတွေမှာစမ်းသပ်နေတဲ့အဆင့်3ရဲ့ရလဒ်တွေကို WHO စီကိုအကြောင်းကြားတာနဲ့တပြိုင်နက် WHO ကဒါကိုလေ့လာအကဲဖြတ်ပါလိမ့်မယ်။ကာကွယ်ဆေးဟာစိတ်ချရပြီးကာကွယ်နိုင်စွမ်းမြင်မာတယ်လို့ယုံကြည်ခဲ့ရင်ဒါကိုကြဲကြဲပြန့်ပြန့်အသုံးပြုနိုင်ဖို့ WHO ကယာယီခွင့်ပြုချက်ပေးပါမယ
်။ငှက်ဖျားယောဂါဟာလူအသက်ကိုဆုံးရှုံးစေရင်သာမကပဲလူမှုအတိုင်းဝိုင်းတွေကိုလည်းထိခိုက်ပျက်စီးစေပါတယ်။အသက်အိုးအိမ်စီးစိမ်ပညာရေးစီးပွားရေးလုပ်ငန်းတွေနဲ့လူအဖွဲ့အစည်းရဲ့စီးပွားရေးတစ်ခုလုံးကိုအနှောက်အယှက်ဖြစ်စေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အဆိုအရ2021ခုနှစ်မှာလူပေါင်း248တန်းဟာငှက်ဖျားရောဂါဖြစ်ပွားခဲ့ပြီးလူပေါင်း63,900ဟာဒီရောဂါနဲ့သေဆုံးခဲ့ရပါတယ်။ငှက်ဖျားဖြစ်ပွားမှုအများစုကအာဖရိကတိုက်မှာဖြစ်ပြီးဒီဒေသမှာသေဆုံးမှုအားလုံးရဲ့96%ကအသက်5နှစ်အောက်ကလေးငယ်တွေပါ။ငှက်ဖျားရောဂါကိုအပူပိုင်းဒေသနိုင်ငံတွေမှာအများဆုံးတွေ့ရပြီးအနော်ဖလစ်ချင်းအမမျိုးကနေလူကိုကူးစက်ဆေးတာပါအသက်အန္တရာယ်ရှိတဲ့ဒီရောဂါကြောင့်အဖျားတက်ချမ်းတုံခေါင်းကိုက်ပင်ပန်းနွမ်းနေတာတွေခံစားရတယ်လို့တက်တာနဲ့အသက်ရှူရခက်ခဲတဲ့လက္ခဏာတွေလည်းကြုံတွေ့ရတတ်ပါတယ်ကိုယ်ဝန်ဆောင်အမျိုးသမီးတွေအသက်5နှစ်အောက်ကလေးငယ်တွေနဲ့ခုခံအားကျဆင်းမှုရောဂါ HIV/AIDS ရှိသူတွေမှာကူးစက်နိုင်ခြင်းမြင့်မားပါတယ်ဒီရောဂါကိုဆေးဝါးနဲ့ကာကွယ်နိုင်တယ်လို့ချင်မကိုက်ခံအောင်ချင်အောင်နဲ့အိတ်တာလို့အစီအမံနေနဲ့လဲကာကွယ်နိုင်ပါတယ်။နှစ်စဉ် April 25ရက်နေ့ရောက်တိုင်းလဲငှက်ဖျားရောဂါတိုက်ဖျက်ရေးနေ့ဖြစ်ကမ္ဘာတစ်ဝှမ်းမှာငှက်ဖျားကာကွယ်ရေးဘူးသတ္တတွေဖြန့်ဝေရာယောဂါကာကွယ်ရေးလုပ်ငန်းတွေလှုပ်ဆောင်တာတွေလှုပ်လှစ်ရှိကြပါတယ
်။ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်ကြည့်ကြတာဖြစ်ပါတယ်။
ပြည်ရေးအမေရိကန်တန်ရဲ့ရုတ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုတ်တံ line ကနေနေ့စဉ်24နာရီရုတ်မြင့်တန်ကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ျို့ရုဖိုင်းမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါတောတာရှင်များရှင်။ VOA American အသံရဲ့2023ခုနှစ်ဧပြီလ26ရက်နေ့ပုတ်ထူးနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24.50 51လိုင်းလံမီတာ190ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာ Social Media ဘောကလူကြီးများသတင်းကဘာတလွားခီးသွားဆတဲ့သတင်းပတ်ဆင်ကဏ္ဍတွေနဲ့အတူနားဆင်ကြရမှာကတော
့စစ်မှုထမ်းတဲ့ကိစ္စက voluntary ဖြစ်ရတယ်။ခင်ဗျားအတင်းကျစုဆောင်းတော့သူလက်မခံလူရချက်ကပါလေအဲ့လိုတတိယဝင်နေတဲ့
တင်းပတ်ဆင်ခဏမှာနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရေးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာတင်းပတ်ဆင်ခဏကိုထုတ်လွှင့်ပေးပါမယ်အာဖရိကတိုက်ဆူဒန်ကနေနိုင်ငံအတော်များများသူတို့တန်တမန်တွေကိုကယ်ထုတ်နေကြပါတယ်အမေရိကန်နိုင်ငံသားတွေကတော့အတွင်းမှာကြံ့နေစေဖြစ်ပါတယ်ကြံ့နေတဲ့အမေရိကန်နိုင်ငံသားတွေဘေးကင်ရာမှာခိုလုံဖို့နဲ့အမေရိကန်ဆိုရဘက်ကတရားဝင်ဆက်သွယ်တာကိုစောင့်ကြဖို့အမေရိကန်အရာရှိတွေကအကြောင်းကြားထားပါတယ်။ဆူဒန်တိုက်ခံပြည်သူစစ်တွေနဲ့အစိုးရစစ်တကြားတိုက်ပွဲတွေအကြီးအကျယ်ဆက်ဖြစ်နေပြီးနိုင်ငံထဲမှာကျန်နေတဲ့အမေရိကန်နိုင်ငံသားတွေကိုဘလို့ကဲတင်နိုင်မလဲ။ရွေးချယ်စရာနီးလန်းတွေစဉ်းစားနေကြတဲ့အကြောင်း VOA သတင်းထောက်ဘာရိုနီကာဘော်ဒရက်စ်အီဂလီစီယာသတင်းပေးပို့ထားတာကိုဦးသိန်းထိုင်ဦးပြောပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံကသံတမန်တွေဘေးကင်းရာကယ်ထုတ်ပြီးနိုင်ပိုင်းတွင်မှာပဲဆူဒန်တိုက်ခံလက်နက်ကင်ပြည်သူစစ် RSF အဖွဲ့နဲ့သူတို့ရဲ့ခေါင်းဆောင်မိုဟာမက်ဟမ်ဒန်တန်ကလူကသမ္မတအင်ဒိုဝေးအနီးကနေသူတို့ဆက်ပြီးတိုက်မယ့်အကြောင်းအာခန်နဲ့ကြေညာချက်ထုတ်ပြန်ပါလေဒီကြေညာချက်ပုံတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျဒီဗျူချက်တော့မရနိုင်ပါဘူးဒါပေမဲ့လည်းတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတဲ့သတင်းတွေရပြီးဆူဒန်စစ်တပ်ဘက်ကလည်းအပြင်းထန်ဆက်တိုက်နေပါတယ်ပြည်ထိုင်ဝင်ကြီးကျော့ရုရှားစနစ်ကတော့ပြည်ထိုင်သံအရာရှိတွေဆူဒန်ကတည်းထွက်သွားပြီလို့ Twitter ကတည်းရေးပါတယ်။အမေရိကန်ပြည်ထောင်စုကတော့ဆူဒန်နိုင်ငံထဲမှာကျန်နေတဲ့အမေရိကန်နိုင်ငံသားတွေကိုဘယ်လိုထောက်ပံ့ကူညီပေးနိုင်မလဲအကဲဖြတ်နေပါတယ်။အငြိမ်းစားပုံမူကြီး Steve Gunyard က ABC ရုပ်သံကိုအခုလိုပြောပါတယ်။
The Pentagon overnight said that they could
ညာရင်းကြီးမဲ့ Pentagon စစ်ဌာနချုပ်ကပြောတာကခါတိုမြို့တော်နဲ့ဆူဒန်စစ်ကမ်းကြားမှာဖြတ်တန်းသွားလို့ရတဲ့လမ်းကြောင်းရှာနိုင်ဖို့စဉ်းစားနေတယ်ဆိုတာပါအမေရိကန်ရေတပ်ကမောင်းသူမဲ့ drone ယာဉ်တွေသုံးပြီးအချက်လက်တွေယူလူတွေကိုပင်လယ်ပြင်ထဲကနေကယ်ထုတ်နိုင်မယ်လို့တွက်ထားပါတယ
်ဆူဒန်နိုင်ငံမှာကျန်နေတဲ့အမေရိကန်နိုင်ငံသားအများစုကအကူအညီပေးအဖွဲ့တွေမှာလွတ်လပ်နေတဲ့ဆူဒန်နယ်ဘောအမေရိကန်နိုင်ငံသားတွေပါဒီမိုကရက်ထက်လွတ်တော်မှမက်ခွာနာက ABC ရုပ်သံကိုခုလိုပြောပါတယ
် There is actually a UN effort now to get people
လူတွေကိုခါတွန်မြို့တော်ကနေကုန်းတန်းသုံးပြီးကယ်ထုတ်ဖို့ကုလသမဂ္ဂကစ조사ခဲ့ပါတယ်နိုင်ငံတကာလက်တွဲဖက်တွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေရဆိုတာကျွန်တော်တို့သိတယ်ဒီကိစ္စမှာအရှိအလဲပိုင်းကလက်တွဲဖက်တွေတရုတ်တောင်ပါတယ်တခြားဥရောပနိုင်ငံတွေနဲ့လည်းကျွန်တော်တို့ဆောင်ရွက်နေပါတယ်ဆူဒန်မှာကြံနေတဲ့အကူအညီပေးရေးအဖွဲ့ကအဖွဲ့ဝင်တွေကိုအပြင်ကိုထုတ်နိုင်အောင်စ조사နေကြပါတယ
်လောလောဆယ်တော့အမေရိကန်နိုင်ငံသားတွေဘေးကင်းလုံခြုံတဲ့နေရာတွေမှာဆက်ပြီးခိုလုံနေဖို့လိုတယ်လို့ထက်လက်တော်မှဝန်နာကပြောပါတယ်ဒီချိန်ထဲမှာဆူဒန်ပြည်သူတွေဘေးကင်းဖို့အတွက်အပြည့်အခက်ရစေးဂျားဝင်ဆောင်ရွက်ဖို့လိုနေတယ်ဆိုတာကဘာတိုက်တွန်းနေကြပါလေ။လေးလာသုံးသပ်သူတို့ဖြစ်တဲ့ Rebecca Hamilton က VOA ကို Skype ကနေခုလိုပြောပါလေ
။ What Sudan really needs for Sudan
ဆူဒန်နိုင်ငံလိုအပ်နေတာဆူဒန်ပြည်သူတွေကအရင်အချိန်ကြာမြင့်စွာခရေကကျမတို့ကိုပြောနေခဲ့တာကအားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒီကိစ္စကရှုပ်ထွေးခတ်ခဲ့ပြီးတော့အချိန်ယူရပါလိမ့်မယ်။ဒါပေမဲ့ရေရှည်တည်တံ့တဲ့ဒီမိုကရေစီကိုထူထောင်နိုင်မှုအတွက်ထိုက်တန်တဲ့ပေးဆက်မှုပါ
။မနေ့ကဗာတီကန်မှာတော့ဝိပုစုတောင်းတဲ့သူတွေကိုပေါ်ရမင်းကြီးဖရန်စစ်က
ပရ်ချိုရီနိုဗူလ်မီယိုအပယ်လိုအဖင်က
ျက်ပမှုတွေအများဆုံးရကြပါလို့မြစ်တာရက်ခံကျင်းပါတယ်။တွဲဆောင်ဆွေးနွေးပွဲတွေပြန်ဆနိုင်မယ့်လမ်းကိုရွေးချယ်ကြပါလို့ပေါ်ရမင်းကြီးမြစ်တာရက်ခံသွားတာပါ။ WFP ကုလသမဂ္ဂရဲ့ကမ္ဘာစံနယ်ဤကအဖွဲ့ကတော့ဒီကနေ့ရပိုင်ဆူဒန်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေထဲမှာကလင်းငယ်တွေအများပြားပါဝင်တဲ့အကြောင်းပြောပါတယ်။အရေးပေါ်အကူအညီဖြင့်တောက်ရည်ရဖို့မဖြစ်မနေလိုအပ်နေတယ်လို့လည်းပြောဆိုကြပါတယ်ခင်ဗျာ
။အမ မေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုဦးသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့ဗီဒီယိုသတင်းတွေကိုပြောပြပေးပါမယ်။ကမ္ဘာအကြီးဆုံး55ကာရက်ကျော်ဗရမားကြီးကိုစောက်တပီလီလန်တိုက်ကလီလန်တင်ရောင်းဖို့ပြင်ဆင်နေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းပျိုယန်မြို့တော်ကမြို့သစ်မှာအင်အားသစ်1000ဆောက်လုပ်ပြီးစီမှုအခမ်းအနားတက်ရောက်ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြီးများတဲ့တမိနစ်သတင်းတိုလေးတွေကိုမိုက်အေးတန်နာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
ဗြိတိသားတော်ဝင်မိသားစုအတွက်အခုနောက်ဆုံးရွှေရထလုံးဖြစ်ပါတယ်။မေလ6ရက်နေ့မှာကျင်းပမယ့်နန်းတက်ပွဲအတွက်ချားလ်စ်ဖီယန်နဲ့ကျင်းရတော့ကမယ်လာရိုဟာအသစ်ဆုံးရထလုံးနဲ့တက်တန်းအရင်ဆုံးရထလုံးတွေနဲ့အသွားပြန်လုံမှာပါ။ Diamond Jubilee ဆင်ရတုနိုင်ငံတော်ရထလုံးလို့နာမည်ပေးထားပြီးတော့ချားလ်စ်ဖီယန်ကြီးနဲ့ကျင်းရတော့နန်းတက်ပွဲအသွားစီးဖို့ဖြစ်ပါတယ်။ဒီရထလုံးကအလေးချိန်၄ဒံရှိပြီးတော့ရထလုံးကိုဆွဲဖို့အတွက်မြင်းကောင်ကြီးများများပို့ပြီးလိုအပ်ပါတယ်။ဒီအသွားမှာရှိတဲ့ရထလုံးကအကွဲလွန်သူမေတော်ကြီးအလေးစစ်ဘက်ပြင်းမာကြီးနန်းသက်260ပြည့်အခမ်းအနားမှာတုံးခဲ့တဲ့ရွှေရထလုံးဖြစ်ပြီးတော့အဲ့ကနေနန်းတက်ပွဲအခမ်းအနားပြီးရင်တော့နောက်ထပ်ရထလုံးတစ်စီးနဲ့ဘတ်ကင်ဟမ်နန်းတော်ကိုပြန်လာတဲ့အခါတတိယမြောက်ဂျော့ချ်ပြင်းကြီး1962ခုနှစ်ကစတင်အသုံးပြုခဲ့တဲ့ရွှေရထလုံးနဲ့ပြန်လာမှဖြစ်ပါရဲ့အပြန်ခီးတိုင်းသူပြည်သားတွေကိုနှုတ်ဆက်တဲ့ခီးကတော့မေတော်ဖြစ်သူနန်းတက်တော်ကသွားခဲ့တဲ့လေးမိုင်ခွဲခီးကွာဝေးရဲ့သုံးပုံတစ်ပုံကိုပဲသွားမှာဖြစ်ပါရဲ့ကမ္ဘာအကြီးဆုံး55ကရက်ကျော်ဗရမားကြီးကို American လေးလံကြီးဟာ South Bay လေးလံတိုက်က2023ဇွန်လမှာလေးလံတင်ရောင်းချဖို့ပြင်နေပါတယ်ဒီဗရမားကြီးကမိုဇမ်ဘီနိုင်ငံကထွက်တဲ့ဗရမားကြီးဖြစ်ပြီးတော့ Estrella del Fura လို့နာမည်ပေးထားပါတယ်ဒီပြည်ထောင်များကြီးက2020ဇူလိုင်လမှာဒုဖော်ရရှိခဲ့ပြီးတော့အရင်တော့အနေနဲ့101ကရယ်လောက်ရှိပါရင်အချောသွေးပြီးတဲ့နောက်မှာတော့55.22ကရယ်ရှိပြီးတော့ဟောင်ကောင်မှာဧပြီလ18ရက်နေ့ကစလို့အကျိုးပြသထားပါတယ်။ဟောင်ကောင်ကပြီးသွားရင်တော့ထိုင်ဝမ်တရုတ်စင်ကာပူဒူဘိုင်းဂျနီဗာတို့မှာလည်းပြသပြီးတော့ယူရိုမြို့မှာတော့ဇူလ10ရက်နေ့မှာလေးလံတင်မှာပါ။ဒီပြည်ထောင်များကြီးမတိုင်ခင်ကကမ္ဘာအကြီးဆုံးပြည်ထောင်များဖြစ်တဲ့စံချိန်တင်လေးလံပြစ်ခဲ့တာကတော့Sunrise နေထွက်ချိန်ဆိုတဲ့မြန်မာဗရမားဖြစ်ပြီးတော့ Geneva မှာပြုလုပ်ခဲ့တဲ့2015လေးလံပွဲမှာဒေါ်လာ30,000ကျော်နဲ့ရောင်းချခဲ့ရပါတယ်။ Mozambique နိုင်ငံကဗရမားထွက်တာကတော့အသစ်ဖြစ်ပြီးတော့လူကြိုက်ပုံများနေတယ်လို့ South Africa ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံပျိုယန်မြို့တော်ကဟွာဆွန်မြို့တည်မှာအင်အားသစ်1000ဆောက်လုပ်ပြီးစီမှုအထိမ်းအမှတ်အခမ်းအနားကို2023ဧပြီလ18ရက်နေ့ကမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်တက်ရောက်သွားတယ်လို့ KRD သတင်းမှာဖော်ပြထားပါတယ်။နောက်ထပ်အင်အားစီမံကိန်းတစ်ခုကိုဖေဖော်ဝါရီလမှာစတင်ခဲ့ပြီးတော့2လကြာမှအခုအင်အားစီမံကိန်းစစ်ပြီးစီတာပါ။လူလူရဲ့ပျော်ရွှင်ခြင်းနဲ့ပြည့်နေတဲ့ Socialist Wada ရဲ့အကောင်းစားလမ်းသစ်တစ်ခုလို့အစိုးရသတင်းမှာတင်စားထားပါတယ်။ပြောင်းရဲမျိုးတော်မှာ9နှစ်အတွင်းအင်အားသစ်အလုံး9000အပြည့်ဆောက်လုပ်ဖို့2021ခုနှစ်မှာစီမံကိန်းချပြီးတော့လှုပ်ဆောင်နေတာဖြစ်ပြီးဒီအစီအစဉ်ကိုမြောက်ကိုရီးယားအစိုးရရဲ့အထူးဦးစားပေးလုပ်ငန်းစဉ်ဖြစ်တဲ့ကင်ဂျွန်အွန်းကပြောထားပါတယ်။သူကပြောင်းရဲမျိုးတော်ကိုကမ္ဘာအထင်ကြီးရမျိုးတစ်မျိုးဖြစ်လာဖို့စိတ်ကူးနဲ့လှုပ်ဆောင်နေတာပါ။အယမဒါရိုနိုဆောရက်စ်ရက်စ်အမျိုးအစားဒိုင်နိုဆောကြီးတစ်ကောင်ရဲ့အယူစုဖြစ်ပါတယ်။ဒါရိုနိုဆောရက်စ်ရက်စ်အတူကောက်ဆိုရင်တော့ T-Rex ဒိုင်နိုဆောကြီးကအမြင့်12.8ပေနဲ့အရှည် 31.1 ပေရှိပါတယ်။ဒီရိုးစုကြီးကတက်တန်းအဖြစ်နှစ်တန်းပေါင်း68တန်းရှိပါပြီ။ဒီရုပ်ကျွင်းစုကြီးကို TRX 293 Trinity လို့နာမည်ပေးထားပြီးတော့ T-Rex 3ကောင်ရဲ့အယူပေါင်း293ရုပ်နဲ့ပြန်ဆင်ထားတာပါ။ဒီကောင်ကြီးမှာဆင်ထားတဲ့အရိုးတွေရဲ့တဝက်ကျော်က2008ခုနှစ်နဲ့2023ကြာအမေရိကန်ပြည်အောင်စု Montana နဲ့ Wyoming ပြည်နယ်တွေမှာရှာတွေ့ခဲ့တဲ့ Dinosaur တွေကဖြစ်ပါရင် T-Rex တစ်ကောင်လုံးအတွက်အရိုးပြည့်စုံရှာတွေ့တာမဟုတ်လို့လုံနေတဲ့အရိုးတွေနေရာမှာတော့ Plaza ရိုးတုတွေနဲ့ဖြည့်ထားပေးပါတယ်။ကမ္ဘာမှာနှစ်ပေါင်းသန်းပေါင်းများစွာကနေထိုင်ခဲ့တဲ့ဒီ Dinosaur ကြောက်ဖြစ်ရုပ်ကျွင်းအရိုးစုကြီးကိုဒေါ်လာ6000ကျော်နဲ့လေးလံတင်ရောင်းချလိုက်တာပါ။ ဈေးကတော့ရမယ်လို့မှန်းထားတဲ့ဈေးထက်နေရခဲ့ပြီးတော့တခြားဘုံဆောင်ကျွေးတွေနဲ့ရောင်းဈေးကတော့လေလံဈေးထက်မြင့်ပါတယ်ဘယ်သူဝယ်ရဲဆိုတာတော့မသိရပါဘူးဒီလိုမျိုး T-Rex အမျိုးစုလေလံတင်တာဒါနဲ့မှ3ငါပဲရှိသေးပြီးတော့ဥရောပမှာလေလံတင်တာဒါပထမဦးဆုံးချိန်မှာအရင်တော့ကတော့မြောက်အမေရိကတိုင်းမှာရှာတွေ့ထားတဲ့ Sue Nestan ဆိုတဲ့ T-Rex အမျိုးစုတွေကို1998ခုနှစ်နဲ့2020ခုနှစ်တို့မှာဒေါ်လာ 8.4 သန်းနဲ့ဒေါ်လာ 31 သန်းတို့နဲ့လေလံတင်ရောင်းချခဲ့ရပါတယ်မြို့ပေါ်နေလည်ခင်တခဲမှာအမေရိကန်ပြည်အောင်စုအရှေ့လေပိုင်းကန်ယူရန်ပြည်နယ်တစ်ခုဖြစ်တဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်မှာကားရပ်ထားတဲ့အိမ်ဖီခေါမိုးအောင်ဘလက်ကလာထိုင်နဲ့အေးဆေးစားထိုင်ဖက်နေတဲ့အမျိုးသားသူ့ရဲ့အိမ်ကိုမဖိတ်ခေါ်ဘဲနဲ့ရောက်လာတဲ့ဧည့်သည်ကြောင့်တော်တော်လန့်သွားရတာပါ။သူ့အိမ်ကိုရောက်လာခဲ့သူကဝက်ဝံကြီးတကောင်ဖြစ်ပြီးတော့သူ့လဲလန့်ဝက်ဝံလဲလန့်ဖြစ်သွားကြရပါရဲ့။ဖြစ်ပုံကတော့ April 17ရက်နေ့ရာသီဥတုကတာတာရရမှု David Oppenheimer အိမ်ပြင်ထွက်ပြီးတော့လင်းငင်းခံစာဖတ်နေတာဖြစ်ပါတယ်။အဲ့ဒီအချိန်မှာပဲ AC လက်လျှောက်ထွက်လာတဲ့ဝက်ဝံကြီးသူ့ဘေးနားကိုပြုံးဆိုရောက်လာခဲ့တာပါ။တူနဲ့တူနီနီလေးမှရုတ်တရက်တွေ့သွားကြပြီးတော့နှစ်ဦးလုံးလဲလန့်သွားကြတာကိုကင်မရာမှာတွေ့ရပါရဲ့။ဝဝွန်ကြီးစီကမြေကြံတစ်ချက်ထွက်ပြီးတော့ချက်ချင်းပဲထွက်ပြေးသွားတာပါဒီဝဝွန်ကြီးအတွက်ကဒီကိုလာလေတာပထမဦးဆုံးချိန်မဟုတ်ဘဲနဲ့လူတွေမရှိချိန်အိမ်ကိုအလဲလာသွားခဲ့တဲ့ရာကိုလုံခြုံရေးကင်မရာမှတ်တမ်းတွေမှာတွေ့ရပါတယ်သွားကြော K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့ဝင် J-Hope တယောက်အပြီးလား session နဲ့အင်္ဂါနေ့မှာပဲစစ်မှုထမ်းဖို့သွားပါပြီသူက BTS အဖွဲ့ဝင်တွေထဲမှာစစ်မှုရန်ဖြစ်ရတဲ့ဒုတိယမြောက်တယောက်ဖြစ်ပါတယ်။သူလိုက်ပါလာတယ်လို့ယူဆရတဲ့ Vanguard စီစိုးမျိုးတော်နဲ့မိုင်90ကျော်กว่าကဝမ်ကျူးမြို့မှာကျင်းပတဲ့တက်သားတဲ့ကျူစုပွဲအခမ်းအနားကျင်းပရာနေရာကိုရောက်လာခဲ့တာတွေ့ရပါတယ်။နာမည်ရင်း John Hope ဖြစ်တဲ့ J-Hope က Harvey Baglater နောက်တော့ကျွန်တော်ပြန်လာခဲ့ပါမယ်လို့တောင်ကိုရီးယားလူမှုကွန်ရက်စာမျက်နှာ Weverse မှာဂရုံးတုံးထားတဲ့သူ့ရဲ့ဓာတ်ပုံနဲ့တင်ပြီးတော့သူ့ပရိသတ်တွေကိုနှုတ်ဆက်ထားပါတယ်။အဲ့မှာသူရဲ့ပြည်သက်တွေတောင်းတဲ့ချပြန်ပြီးတော့သူ့ကိုနှုတ်ဆက်ဆုတောင်းပေးကြတာလည်းတွေ့ရပါရဲ့။တောင်ကိုရီးယားနိုင်ငံမှာကအရွယ်ရောက်ပြီးတော့ကျန်းမာတန်ဆွမ်းတဲ့အမျိုးသားတိုင်းရဲ့18နှစ်နဲ့22နှစ်ကြားမှာစစ်မှုထမ်းဖို့တရင်ဖို့အများအပြားကတနှစ်ခွဲကနေပြီးတော့တနှစ်နဲ့6လကြာနိုင်ငံအတွက်စစ်မှုထမ်းပေးရပြီးတော့ဒီစီးမြင့်တွေကအမှုပညာရှင်တွေနဲ့တချို့အတွက်တော့ချွင်းချက်ရှိပါရဲ့
။မအေးသနာကျော်အပတ်စဉ်စီစဉ်တင်ဆက်နေတဲ့ social media ပေါ်ကလူကြီးများတင်အစီအစဉ်ဖြစ်ပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ website ဆက်မျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းလာရောက်ကြည့်ရှုဖတ်ရှုနားဆင်လို့ရပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ်ရှင်။မကြာခင်မှာတော့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ကဏ္ဍကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုအရင်ဆုံးတော့ကမ္ဘာတလွှခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုချက်ရအောင်ပါ။တတိယမြောက် Charles ဘုရင်နန်းတပ်ပွဲချင်းပါဖို့ဗြိတိန်မှာအသေးစိတ်ပြင်ဆင်မှုတွေလုပ်နေပါတယ်။နန်းတပ်ပွဲအခမ်းအနားလုပ်မဲ့ဘုရားရှိခိုးကျောင်းကနေနန်းတပ်ပွဲကအပြန်ဘီမာကြီးစီးမဲ့ရထားလုံးအထိအစီအစဉ်အတိုင်းအတိတ်ဆောင်မရှိအောင်ပြင်ဆင်နေကြတာကိုမဆုမြတ်မုံနဲ့အတူကဘာတလခီးသွားအစီအစဉ်ကနေသွားပြီးတော့ကြည့်ကြရအောင်ပါရှင်
ပြည်ထောင်နိုင်ငံမှာမေလ6ရက်နေ့ကျရင်တတိယမြောက် Charles ဘုရင်နန်းတက်ပွဲကိုကျင်းပမှာဖြစ်ပါတယ်။1953ခုနှစ်ထဲကဆိုရင်ပထမဆုံးဖြစ်မဲ့နန်းတက်ပွဲကိုတော်ဝင်အခမ်းအနားအတိုင်းကြီးကြီးကျယ်ကျယ်ခန်းခါးနာနာကျင်းပနိုင်ဖို့ပြင်ဆင်မှုတွေကိုလက်နေချီတွေကလုပ်နေကြပါတယ်။ပြည်ထောင်သမိုင်းမှာနှစ်ပေါင်း1000ကျော်တဲ့ကအစဉ်လာအတိုင်းလန်ဒန်မြို့လေက Westminster Abbey ဘုရားရှိခိုးကျောင်းမှာနန်းတက်ပွဲကိုကျင်းပမှာပါ။ Charles ဘုရင်ရဲ့အချင်းအရော်မိဖုရားတို့ဟာဘက်ကင်ဟမ်နန်းတော်ကနေ Westminster Abbey ဘုရားရှိခိုးကျောင်းကိုသွားမယ်။တမိုင်ကျော်ခရီးအသွားအပြန်ကိုတော်ဝင်ရထလုံးတွေစီးပြီးတော့သွားကြမှာဖြစ်ပါတယ်။ဘုရားရှိခိုးကျောင်းအသွားကို ကွယ်လွန်သွားပြီဖြစ်တဲ့အဲလီဇဘက်ဘုရင်မကြီးနန်းသက်60ပြည့်ဆယ်ရတုအထိမ်းအမှတ်ဆောက်လုပ်ခဲ့တဲ့ Diamond Jubilee State Coach ရထလုံးကိုစီးပြီးတော့သွားမှာဖြစ်တယ်လို့တော်ဝင်ပစ္စည်းများထိမ့်သိမ်းဆောက်ရှောက်သူကရှင်းပြပါတယ်
Well, it's the first time that this carriage has been used at a coronation.
But the Mazon Jin Pin and Nanda Puma, the Yetalongo, don't be much about it. The town Saligunetonga, Dudiamia Elizabeth Biamaji, do a big air up to you. Ain't the car, Bali Mansi, we sat in a canago, Biamaji, Doronga, Sigabari. Ain't now buying a canada children, don't you get me mele, Kulumu, the mine with Yiji, Puemu, Dread or the Kama, don't a puke about.
Nanda Pue Pidwaye, Charles Pianet, Camilla Mibiaro. ဘဂင်နမ်နန်တော်ကိုပြန်ကြတဲ့အခါမှာတော့1830ပြည့်နှစ်ပိုင်းတွေကစလို့နန်းတက်ပွဲတိုင်းမှာတုံးခဲ့တဲ့ Gold State Coach ရထလုံးကိုစီးပြီးတော့ပြန်ကြမှာပါလမ်းတစ်လျှောက်စောင့်နေကြမဲ့ပွဲလာပရိသတ်တွေအနေနဲ့အင်မတန်ခမ်းနားတဲ့သမိုင်းဝင်ရထလုံးစီးပြီးဘယင်ကြီးမင်းကမင်းနာနဲ့နန်းတော်ပြန်လာကိုတွေ့မြင်ကြရမှာဖြစ်ပါတယ်
This coach will be the centerpiece of the much larger and longer procession.
Nando Bwene Jaya, Westminster Abbey Phaya Chong Ani Pyo, Bakin Nando Go Pyan Ne Lanki Ma, Di Yetalong A Di Ga Khan Ni Ya Ga Ne Pa Wen Ma Phit Ba Yi. Yetalong Ji Ga Doro Go Ji Ba Yi. Aku Jama Yan Ni Ye Be Ma Mye Ya Ra Ne Go Blao Ji Le Sura Ti Nai Ma Wa. 4 meter Ni Ba A Myin Shi Pyo 9 meter Jo Shi Ba Yi. A Le Tin Ga 4 Dan Le Ba Yi. Da Chaung Me Lan Shao Twa Ye Nong Ne Twa Lo Ya Ra Phit Ba Yi.ထပ်ပြည့်သွားလို့ဒီတော်ဝင်ခန်းနာရဲ့ခန်းနာထဲဝါမှုနဲ့တကိုးအရှင်ကိုပို့ပြီးတော့ပေါ်လွင်စီမှာဖြစ်ပါတယ်ရှင်
။နန်းတက်ပွဲအသွာစီးမဲ့ရထလုံးကမြင်း6កောင်ဆွဲဖြစ်ပြီးတော့အပြန်စီးမဲ့1962ခုနှစ်ထဲကဆောက်လုပ်ထားတဲ့ရွှေရထလုံးကတော့မြင်း7កောင်ဆွဲရထလုံးဖြစ်ပါတယ်။
So we've got 8 horses which will be strapped to the gold coach.
ရွှေရထလုံးကိုမြင်းရှိကောင်နဲ့ဆွဲမှာဖြစ်ပါတယ်။ရထလုံးဘေးတစ်ဖက်တစ်ချက်မှာလည်းအချွေရန်တွေကလမ်းလျှောက်လိုက်မှာဖြစ်ပါတယ်။ဘရင်ကြီးဘေးရန်ကင်းကင်းရောက်ပြီးအန်ရကင်းကင်းပြန်နိုင်ရေးကိုအဓိကထားလိုက်ပါဆောင်ရွက်ကြမှာပါ
။နန်းတဲ့အခမ်းအနားအပြီးနန်းတဲ့ဘရင်သားမကတော်ဝင်မိသားစုတွေဘဂင်နမ်နန်းတော်သွားကြတာကိုလည်းနန်းတော်ရှိရလမ်းတစ်ဖက်တစ်ချက်မှာပြိသက်ထောင်တဲ့ချီစောင့်ကြည့်နေကြမယ်လို့မျှော်လင့်ရပါတယ်။ဒီနေ့ခေတ်ဗြိတိန်မှာတော်ဝင်မိသားစုတွေရဲ့အခမ်းကဏ္ဍနဲ့အနာဂတ်ကိုထင်ရှားတဲ့အခမ်းအနားမျိုးဖြစ်စေမယ်လို့ဘဂင်နမ်နန်းတော်ကထုတ်ပြန်ထားပါတယ်။ဘာသာရေးအခမ်းအနားနဲ့နန်းတက်ပွဲကိုကျင်းပမဲ့ Westminster Abbey ဖျားရှိခိုးချောင်းထဲမှာတော့ဘရေအဖြစ်တရဖူစောင်းတဲ့အခါထိုင်မဲ့ထိုင်ကုန်အောက်က6တန်းပြင်ကိုအခုတစ်ခေါက်မှအများပြည်သူပထမဆုံးမြင်တွေ့နိုင်ကြမှာဖြစ်ပါတယ်။ဖျားချောင်းရဲ့ဆင်အမြင့်လိုလှုပ်ထားတဲ့နေရာကကြောက်ခင်းတန်းပြင်ကို1268ခုနှစ်တုန်းကတတိယမြောက်ဟန်ရီဘရင်အမိန့်နဲ့ကြောက်မျိုးစုံကိုဒီဇိုင်းထွင်ခင်းထားတာပါ။ဒါပေမဲ့1880ခုနှစ်ထဲကစပြီးကော်ဇော်ခင်ပြီးဖုံးကထားတဲ့ကြမ်းခင်းကိုအခုနန်းတက်ပွဲကြမှာမြင်မှုကြမှာဖြစ်ပါတယ
် So that's going to be an incredible moment because for the last coronation
ပြီးခဲ့တဲ့နန်းတက်ပွဲတုန်းကကြောက်ခင်းမြင့်တဲ့ပြင်ကိုမမြင်ခဲ့ရသလိုတခြားနန်းတက်ပွဲတွေတုန်းကလည်းအဲ့ဒီလိုပဲဖုံးထားခဲ့တာကြောင့်အခုတစ်ခေါက်ကတကယ်ကိုထူးခြားပါလိမ့်မယ်တော်တော်လေးယိုယွင်းနေတဲ့အတွက်အပေါ်ကနေကော်ဇော်နဲ့အမြဲဖုံးကထားလေးရှိပါတယ်ဒီသားသမီးတမိုင်းတလျှောက်မှာဒီကြောက်ကြမ်းခင်းကိုဖုံးကွယ်ပဲနန်းတက်ပွဲကျင်းပမှာဖြစ်တာမို့ကြောက်ရောင်စုံနဲ့လှပအောင်ပုံဖော်ထားတဲ့ကြောက်မြင့်တဲ့ပြင်အလှကိုမြင်တွေ့နိုင်ကြမှာဖြစ်ပါတယ
်မေလ6ရက်နေ့နန်းတက်ပွဲပြီးသွားရင်မေလ10ရက်နေ့ကနေ13ရက်နေ့အထိအများပြည်သူကိုအကန့်အသတ်နဲ့လာကြည့်ခွင့်ပေးမှာမို့ထူးခြားတဲ့အခွင့်အလမ်းဖြစ်တယ်လို့လည်းသူကပြောပါတယ်နှစ်ပေါင်း80အတွင်းပထမဆုံးဖြစ်တဲ့နန်းတက်ပွဲအထိပ်အမှတ် Charles ဘရင်ပုံပါတဲ့ငွေအကျွေးတွေငွေဆက်ကူတွေကိုလည်းဗြိတိန်မှာထုတ်လုပ်ထားပါတယ်ဘရစ်တင်တော်ဝင်မိသားစုတွေရဲ့ထူးခြားတဲ့အထိတ်အမှတ်တွေတိုင်းမှာမပါမဖြစ်ထုတ်လုပ်တဲ့အထဲမှာချွေတွေလည်းပါဝင်ပါတယ်။ Charles ဘရင်နန်းတက်တဲ့အထိတ်အမှတ်လက်ဖက်ရည်ကွက်တွေအချိုပကံတွေဆေးထည့်တဲ့ချွေဘူးလေးတွေပါဝင်တဲ့ပစ္စည်းငါးမျိုးကိုတော်ဝင်အမှတ်တစ်စိမ့်နဲ့ထုတ်လုပ်နေပါတယ်
။ The China wear to mark the coronation. It features a newly painted coat of arms.
နန်းတက်ပွဲအထိတ်အမှတ်ထုတ်လုပ်တဲ့ချွေတွေထဲမှာတစ်ဆက်ဆက်တော်ဝင်အမှတ်တစ်စိမ့်ကိုခန့်နှိပ်ထားပါတယ်။အမှတ်တစိဒီဇိုင်းထဲမှာပါတဲ့အရေးကြီးတဲ့အရာတွေအားလုံးပေါင်းတေချာလုပ်ရပါတယ် United Kingdom ကိုကိုစားပြုတဲ့အမှတ်တစိ၄ခုပါဝင်သလိုအားလုံးပူးပေါင်းဆောင်ရွက်မှုကိုပေါ်လွင်အောင်ဖဲကြိုးနဲ့ရှက်နွယ်ပုံဖော်ထားတဲ့တဲမှာခွန်အားကြီးမှုကိုကိုစားပြုတဲ့ဝက်တိချပင်အရွက်တွေငင်းချမ်းမှုကိုကိုစားပြုတဲ့လော်ရယ်ရွက်တွေကိုလည်းရောရှက်ထည့်သွင်းထားပါတယ်
အမေရိကန်သမ္မတကတော် Jill Biden အပါအဝင်ကမ္ဘာတဝန်းကအထူးဧည့်သည်တော်တွေတက်ရောက်ကြမဲ့နန်းတက်ပွဲဟာဗြိတိန်ရဲ့သမိုင်းအစဉ်အလာယဉ်ကျေးမှုတွေကိုထင်ရှားနေတဲ့တော်ဝင်အခမ်းအနားတစ်ခုဖြစ်မှာပါနန်းတက်ပွဲပြီးနောက်တနေ့တနင်္ဂနွေနေ့ကျရင်တော့ရက်ွက်တွေမှာစူပေါင်းမိတ်ဆုံစားပွဲတွေလုပ်ပြီးတော့ဘရင်သစ်ကိုကြိုဆိုကြမှာဖြစ်တယ်လို့
အများပြည်သူပါဝင်ဆင်နွှဲနိုင်ကြမယ်ဂီတဖျော်ဖြေပွဲကိုလည်းဝင်းစာနန်းတော်မှကျင်းပမယ်လို့ဘတ်ကင်နမ်နန်းတော်ကအစီအစဉ်ထုတ်ပြန်ထားပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါအခုကတော့နေရာပေါင်းစုံအချောင်းစုံသတင်းပတ်ဆင်ကဏ္ဍကိုနားဆင်ကြည့်ရှုချက်ရအောင်ပါရှင်မေလ14ရက်နေ့ကျင်းပမယ်ထိုင်းနိုင်ငံရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမယ်နိုင်ငံရေးပါတီတွေကတော့အပြန်ဆိုင်မဲဆွယ်နေကြပါပြီဒီပါတီတွေထဲမှာမဲဆန္ဒရှင်ပြည်သူတွေကြားရေးပန်းစားနေတဲ့ဖွေးထိုင်းပါတီကတော့ရွေးကောက်ပွဲမှာနိုင်ခဲ့ရင်ပြည်သူတွေအတွက်လှုပ်ဆောင်ပေးမယ့်အဓိကအချက်6ချက်ထုတ်ပြန်ထားပြီးတော့မဲဆွယ်နေပါတယ်။ဒီအချက်တွေကမြန်မာနိုင်ငံနဲ့မြန်မာနိုင်ငံရေးအတွက်ကံ့ညီမှုရှိတယ်လို့မြန်မာရေးလစ်လာဆောင်ရွက်သူတွေကပြောပါတယ်။ဒီသတင်းပတ်နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမညွညွလင်းတင်ပြထားပါတယ်ရှင်။
မေလရွေးကောက်ပွဲမှာရေပန်းအစားဆုံးဖြစ်တဲ့ဖွေးတိုင်းပါတီကနေတိုင်းပြည်မှာဒီမိုကရေစီပြန်ပြီးဖော်ဆောင်နိုင်ဖို့အရေးတကြီးလှုပ်ဆောင်ရမယ့်အချက်6ချက်ကိုကြေညာခဲ့တာမှာထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာတွေကြားမှာလည်းရေပန်းစားနေပါတယ်။ဖွေးတိုင်းပါတီရဲ့မေလ14ရက်ရွေးကောက်ပွဲအတွက်မဲဆွဲနေတာမှာထိုင်းနိုင်ငံသားတွေအဆိုပြုထားတဲ့အခြေခံဥပဒေတွေရေးဆွဲဖို့ဘူရိုကရက်စီမံခန့်ခွဲရေးတွေပြုပြင်ပြောင်းလဲဖို့ခင်းနဲ့မကိုက်ညီတော့တဲ့ဥပဒေတွေပယ်ဖျက်ဖို့တရားစီရင်ရေးပြုပြင်ပြောင်းလဲဖို့စစ်မှုမထမ်းမနေရပြဋ္ဌာန်းထားတာကိုထပ်ပြီးမတတ်မှတ်ဖို့ရွေးကောက်တင်မြှောက်ထားတဲ့အုပ်ချုပ်ရေးမှုတွေကိုပြောင်းလဲခန့်အပ်ဖို့အချက်တွေကိုသူတို့ပါတီအနိုင်ရပြီးအစိုးရဖြစ်လာခဲ့ရင်ပြုလုပ်ပေးမယ်လို့ကြေညာခဲ့တာပါအခုလိုဖွေးတိုင်းပါတီကပြောဆိုလိုက်တဲ့အချက်တွေကမြန်မာနိုင်ငံဒီမိုကရေစီရေးအတွက်လည်းကိုက်ညီမှုတွေရှိတဲ့အကြောင်းနိုင်ငံရေးလှိလာသုံးသပ်သူတွေကဆိုပါတယ်
။အခြေခံဥပဒေကိစ္စကစကင်တာတိတ်ကောင်းတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့1932ခုနှစ်မှာပရောဆိုစတရားနာတင်ပြီးတော့ဘရင်စနစ်ကိုဖြိုချပြီးတော့ဟိုကွန်စတီကျူရှင်းနယ်မော်နာခီပေါ့။ဖွေးစည်းပုံအခြေခံဥပဒေကိုအခြေခံတဲ့ဘရင်စနစ်ကိုပြောင်းလိုက်တာ။အဲ့ဒီကနေစပြောကတောက်လျှောက်စစ်တပ်ကအနာဒိနာခဏိအချိန်ဆိုတော့အချိန်20လောက်ရှိသွားပြီ။ဆိုတော့ဖွဲ့စည်းပုံခြေအောင်ဦးရဲ့တော့ကြဖြစ်သွားတယ်။1992ခုနှစ်ကနေ98ခုနှစ်ကြာကာလတော်တည်းမှာဖွဲ့စည်းပုံခြေအောင်ဦးရဲ့ဆိုင်လှုပ်ရှားမှုတွေကြီးဖြစ်ပြီးတော့မှ98ဖွဲ့စည်းပုံခြေအောင်ဦးတွေကနိုင်ငံတကာအသိအမှတ်ပြုတဲ့အဆင့်ရောက်သွားတယ်။အဲသို့တော်လည်းပဲထက်စင်လက်ထက်မှာတချို့ဟာလာဟိုစီဝါရေးကိစ္စတွေမှာအဲအလွဲတုံးတာလေပူကျူရှာလေဆွဆွဲရုံဒီပြောမှာ2006မှာလည်းတင်းဦးဖြစ်သွားတယ်။အဲ့ဒီအရင်စပြီးတော့2009ဖွဲ့စည်းပုံခြေအောက်ဒီပေါ်လာတဲ့ခါကျတော့စစ်တပ်ကဟာလာဒီရေရှည်သဆိုးရှည်စီမဲ့အခြေခံတွေချမှတ်ကျင်းသုံးလာရှိလာတယ်။အခုမြန်မာနိုင်ငံမှာလည်းပဲမင်းအွန်လိုင်းတို့ကဥပဒေလမ်းကြောင်းဆက်သွားတယ်။နောက်ဖွဲ့စည်းပုံခြေအောက်ကိုဆက်ကင်တာဒါကခက်တာကကျွန်တော်တို့ရဲ့ဒီဟိုအဓိကနိုင်ငံရဲ့ဥဆောင်နေတဲ့ NLD, CRPH, NUCC, NUG တို့ကခဏိအချိန်ထိဥပဒေလမ်းကြောင်းမတက်ဘူး။ဝစီဝန်ချေအောင်ဝေးစင်ကိုမတက်ရဲသေးဘူးဖြစ်နေ။မတက်နိုင်သေးဘူးဖြစ်နေ။အဲ့တော့အဲ့ဒါကစိတ်မကောင်းကြရဘူး။ဆိုတော့ဒီတိုင်းဆက်သွားနေတော့ဖြစ်ရင်ရင်လေးစရာပဲ။အဖြူတိုင်းပါတီကိုအတူယူတင်တယ်။ဖြူတိုင်းပါတီကတော့မှအဲရေတင်းနဲ့ဖွဲ့စည်းပုံခြေအောင်ဥပဒေသစ်ဆွဲမယ်လို့ပြောနေပြီဆိုရင်မြန်မာနိုင်ငံနဲ့ဆက်ဆက်တဲ့ဘက်ကအဲ့လိုလေးတုံ့တက်ပြရစီ
။ဒါပြင်ခင်းနဲ့မကိုက်ညီတော့တဲ့ဥပဒေတွေပယ်ဖျက်ရမယ်ဆိုတဲ့အချက်နဲ့တရားစီရင်ဆိုင်ရာမှန်ကန်ညီမျှမှုကိစ္စတွေကလည်းမြန်မာနိုင်ငံမှာလည်းပြုလုပ်ရမယ်အချက်တွေဖြစ်တယ်လို့ဆိုပါတယ်
။ကောင်းမွန်တဲ့နိုင်ငံရေးအာဏာကိုတကယ်လည်းပတ်အောင်လုပ်နေတာဥပဒေပဲလား။ဥပဒေလမ်းကြောင်းကိုတက်ကိုတက်ရမှာခင်းနဲ့မလျော်ညီတော့ဥပဒေတွေဖျက်ပြရမယ်သိမှန်တာပဲ။အဲ့တော့ဥပဒေလမ်းကြောင်းရေတင်တက်ဖို့လွယ်လာတယ်။အဲ့ဒါဖြူတိုင်းပါတီကရှေ့ကပြလိုက်တာ။အဲ့တော့အဲ့တော့မရှိတဲ့ခါကျတော့ဥပမာစဉ်းစားကြည့်ပါ။ကျွန်တော်အခုတက်ပြင်းအများကြီးရှိလာတယ်။ PDF ပြင်းရှိလာတယ်။အဲ့တော့ကိုယ့်ရဲ့ဒေါ်လိုင်းအင်အားစုကထုတ်လိုက်တဲ့တက်မတော်ဥပဒေချိန်ထဲမှာစေပစံဥပဒေပေါ်လာရင်တပီလို့လွှမ်းချုပ်သွားမယ်။ပြတ်သွားမှာမဟုတ်ဘူး။ဥပဒေအောက်မှာတော့ရှိလို့ရှိတယ်။ညနေကမှရှိနေတဲ့မကောင်းတဲ့ဥပဒေကိုဖျက်ပြလိုက်။နောက်တော့ဥပဒေအစ်တတင်းလက်တွေ့ကျင့်သုံးလမ်းကြောင်းအကောင်းဆုံးပဲလို့ကျွန်တော်မြင်ပါတယ်
စစ်မှုထမ်းမှုဆိုင်ရာကိစ္စနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံကစစ်မှုထမ်းနေသူတွေအတွက်ဦးအောင်ထုကအခုလိုမြင်ပါတယ
်။ကျွန်တော်တို့ဒီဒီမိုစီနိုင်ငံထဲမှာနိုင်ငံတိုင်းမှာလည်းရှိပါတယ်။ဒါကတော့ဟိုတိုင်းပြည်ရဲ့ဒုက္ခချက်ရပါဗျာ။သို့တော့အခုထိုင်းပါတီရဲ့ချီးကပ်မှုကစိတ်ဝင်စားစရာအကောင်းနဲ့နှစ်ချက်။တစ်ချက်ကပဲဆိုတော့စစ်မှုထမ်းနေကိစ္စက voluntary ဖြစ်ရတယ်။ခင်ဗျာအတင်းကျပ်စုဆောင်းတော့သူလက်မခံ။ဒုတိယချက်ကပါလေအဲ့လိုတက်ထဲဝင်နေစဉ်တော်တဲ့မှာတကယ်တက်ကထွက်ခဲ့သည်ရှိတော့အပြင်မှာဘောရည်တူရအောင်ဆိုတာအသုံးအညွှန်းပညာတွေပဲတင်ပေးလိုက်တယ်အဲ့ဒါကတော့ကျွန်တော်နိုင်ငံထဲမှာရှိတဲ့ခဏတော်လိုင်းစစ်မှုထမ်းနေကြတယ်ဟာတိုင်းနာခွက်စင်အဖွဲ့တွေဖြစ်ဖြစ် PDF ဖြစ်ဖြစ်တော်လိုင်းစစ်မှုထမ်းနေစစ်မှုထမ်းနေကြတဲ့အချိန်မှာစစ်မှုထမ်းကလာပြီးသွားရင်ဘာလုပ်လဲစစ်မှုထမ်းနေတဲ့အချိန်မှာစစ်မှုထမ်းကောင်းဖြစ်အောင်နေကျင်သွားအချိန်ထဲမှာတော်လိုင်းပြီးသွားရင်နောက်လှုပ်ရှားလို့ရတဲ့ပညာတွေပါစစ်သင်ပြီးသွားတဲ့ဘက်ကစဉ်းစားမယ်သူတို့အာမခံချက်တွေပြီးသွားမယ်ဆိုတဲ့ဘက်ကစဉ်းစားရင်သိကောင်းတယ်ဖြူထိုင်းပါတီကသူ့အစ်တင်ရဲ့ကျွန်တော
်မီလာ၁၄ရက်နေ့ကျင်းပမဲ့ထိုင်းအစိုးရရွေးကောက်ပွဲမှာဘေးပါတီကအပြတ်တက်နိုင်မယ်ဆိုတာလေ့လာသူတွေအနေနဲ့ခက်မှန်းရခက်ခဲနေပေမဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝထရာရဲ့သမီးပေတောင်တန်ရှင်နဝထရာဦးဆောင်တဲ့ဖွေတိုင်းပါတီကတော့ထိုင်းလူလူကြားမှာတခြားပါတီတွေထက်ပိုပြီးရေပန်းစားနေတာကိုတွေ့ရပါတယ်ရှင
်။မညညလူရဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းစီစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဥတင်မောင်တန်းကပြောပြပေးပါမယ်။
ယူကရိန်းသီးနှံတွေတခြားတိုက်ပြည်ကိုပို့တဲ့အခါယူကရိန်းရဲ့အိမ်နီးချင်းတွေကသူတို့တိုက်ပြည်တဲ့ဖြတ်သန်းခွင့်မချမိသဘောတူကြလိမ့်မယ်လို့အကောင်းမြင်ကြောင်းဥရောပသမ္မတလည်းစိုက်ပျိုးရေးဌာနအကြီးအကဲကအင်္ဂါနေ့ကပြောလိုက်ပါတယ်။ချို့ဘောဥရောပတိုက်ပြည်တွေကယူကရိန်းစားကုန်တင်သွင်းတာပိတ်ပင်လိုက်ပြီးတဲ့နောက်ဂျုံပြောင်းမုံညင်းနေဂျာစင်းနဲ့နေဂျာစီတို့နဲ့ပတ်သက်ပြီးအရေးပေါ်ပြဋ္ဌာန်းချက်ကိုဥရောပကော်မရှင်ကပြီးခဲ့တဲ့ပတ်ကအဆိုပြုထားတာပါ။ပင်လယ်နဲ့စိတ်ကောင်းကိုဖြတ်ပြီးတီးနံတင်ပို့လို့မရတော့တဲ့အတွက်ယူကရိန်းဟာဘိုးဥရောပနိုင်ငံတွေဖြစ်ကြတဲ့ဘူဂေးရီးယား၊ဟန်ဂေရီ၊ပိုလန်၊ရူမေးနီးယားနဲ့ဆလိုဗက်ကီးယားနိုင်ငံတွေကိုဖြတ်ပြီးတီးနံတင်ပို့ဖို့ကြိုးစားနေရတာပါ။တောင်အာဖရိကနိုင်ငံဟာနိုင်ငံတကာရာဇဝတ်ခုံရုံး ICC ကနေနှုတ်ထွက်မယ်လို့ပြောလိုက်ပါတယ်။တမ္ပရာဆီရယ်ရာမာဖိုးဆာကတောင်အာဖရိကကိုအလဲပတ်ရောက်နေတဲ့ဖီရန်နိုင်ငံတမ္ပရာဆော်လီနီနစ်စတိုနဲ့တူပူးတွက်သတင်းစာရှင်းလင်းပွဲလုပ်ရမှာအခုလိုမှတ်ချက်ပေးခဲ့တာပါ။ICC ကဖန်ဝေရထုတ်ထားတဲ့ရုရှားသမ္မတဗလာဒီမာပူတင်တယောက်ဒီနှစ်နောက်ပိုင်းထဲမှာတောင်အာဖရိကကိုလာနိုင်မယ်ရှိတဲ့အခြေအနေမှာအခုလိုတောင်အာဖရိကခေါင်းဆောင်ကပြောလိုက်တာဖြစ်ပါတယ် ICC အနေနဲ့တချို့နိုင်ငံတွေပေါ်မမျှမတဆက်ဆံနေတယ်လို့လည်းလက်ရှိတောင်အာဖရိကအာဏာရပါတီဖြစ်တဲ့အာဖရိကမျိုးသားကွန်ဂရက်ပါတီ ANC ခေါင်းဆောင်ပိုင်းကဟိုးအရင်ကလေးကခံစားရတယ်လို့ရမဖိုးဆာကပြောကြားလိုက်ပါတယ်ဒါကမှလည်းရုရှားသမ္မတဗလာဒီမာပူတင်ကိုသဘောမချသူကတိုးများလာနေတယ်လို့ဒုတိယသဘောထားစစ်တမ်းတွင်ကိုလေ့လာတဲ့အဖွဲ့ကလေးလကျစာတမ်းကိုအင်္ဂါနေ့မှာထုတ်ပြလိုက်ပါတယ်။တိုင်းပြည်ပေါင်း138ပြည်ကလူတွေထောင်ချီမင်းများခဲ့ရမှာဒါကမှလုံးအနေနဲ့58ရာခိုင်နှုန်းကသဘောမချဘူးလို့ပြောခဲ့ကြတာဖြစ်ပါတယ်။မနေ့သဘောမချသူ38ရာခိုင်နှုန်းချီရခဲ့ရတက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းအချင်းချုပ်ကိုဥတင်မောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်ဒီဝေမြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ3251တိုကန်နေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်ခီထိုက်ပါ
Thank you. This program has come to you from the Voice of America, Washington.